Welcome to the Voice of America in Burmese.
Mingla Pong and Kanyang Yabazikna, VOA American Tanga, Natal Sacha Kuni, Mila, Sakuya, Jadarini, Nanakin, Sisenigo, American Pirazu, Washington, DC, Murugani, Daya, Tolan, Bini Babi, Lando Mida, Dozenik, Kiluas, Kuton, Nitonia, Lando Mida, Lizer, Kiluas, Kongle, Dontonia, Lando Mida, Lizer, Kuluas, Chautonia, Litonia, Rugani, Pine, Nasin, and Yabazikna. Dorashi, Alo Shin and Chami Yabazikna, General Samuiba.
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇော်မလိုက်မှာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဘိုကိုဟာရမ်အဖွဲ့ကပြန်မေးဆွဲသွားတဲ့ကြောင်းသူတွေကတူဦးကိုနိုင်ဂျီးရီးယားအစိုးရကပြန်လည်ကယ်တင်လိုက်နိုင်ပါတယ်အဲအစိုးရကိုချစ်မွန်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကလီဗျာအစိုးရကိုလက်နက်အကူအညီနဲ့တင်နန်းပို့ချပေးဖို့စီစဉ်နေပါတယ်မြန်မာသမ္မတဦးထင်ကျော်ဟာရုရှားအာဆီယံဆက်ဆ
င်တော့မြန်မာနိုင်ငံအပေါ်အမေရိကန်နိုင်ငံရဲ့သဘောထားကဘယ်လိုရှိပါသလဲ
President effort to bring an end to decades of fighting and suffering and civil war we do see continued repression in Rakhine state particularly as Rohingya are denied access to their villages
အမေရိကန်သမ္မတရဲ့လက်ထောက်မျိုးသားလူညုံရေးအကြံပေးအရာရှိဘင်ရော့ပြောသွားတာဖြစ်ပါတယ်ခင်ဗျာပြည်စုံနောက်ပိုင်းမှာသတင်းတော်တွေတင်ဆက်တဲ့အခါမှာနားဆင်ရပါမယ်ဒါအပြင်မြန်မာနိုင်ငံပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့အရေးယူမှုကိုပြင်ဆင်တက်တန်းတိုးလိုက်တဲ့ပုံမြန်မာနိုင်ငံထိကိုက်နစ်နာစီမှာမဟုတ်တဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်တဲ့ဆိုတဲ့သတင်းနေပြည်တော်ကိုတောရောက်ပြီးတော့ဆန္ဒထုတ်ဖော်မှုကြိုးစားတဲ့အလုပ်သမားတွေဖန်စီထိမ့်သိမ်းခံရတဲ့အတွက်ရတင်ရတဲ့လူခွင့်ရေးတွေပေးအပ်ဖို့လူခွင့်ရေးလှုပ်ရှားသူတွေကပြောကြတဲ့သတင်းရှေ့ပတ်ထဲမှာဗီယက်နမ်နိုင်ငံကိုတောရောက်ဖို့ရှိတဲ့အမေရိကန်သမ္မတဘရက်အိုဘားမားရဲ့ခီးစဉ်အကြောင်းစတာတွေကိုနားဆင်ကြရမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မန်းနန္ဒာချန်တို့ကအကြီးအကျယ်ပေးကြပါလိမ့်မယ
်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဒေသကနေလွန်ခဲ့တဲ့နှစ်တုန်းကဘိုကိုဟာရမ်စစ်သွေးကြောအဖွဲ့ကပြန်ပြီးဆွဲသွားခဲ့တဲ့မိန်းကလေးကျောင်းသူတွေကပထမဆုံးပြတ်လင်းကဲတင်လိုက်နိုင်တဲ့ကျောင်းသူ၄ရဲ့အတွေ့အကြုံတွေကိုစစ်ဖက်အရာရှိတွေကမင်းမြန်းစစ်ဆေးနေတယ်လို့သက်ဆိုင်ရာအရာရှိတွေက VOA ကိုပြောပါတယ်။အခုပြန်လွတ်လာသူအမီနာအလီဟာ2014ခုနှစ်ဧပြီလတုန်းကချီဘုတ်ဒေသမှာရှိတဲ့အစိုးရအလယ်နှံကျောင်းကိုအစ္စလာမစ်စစ်သွေးကြောအဖွဲ့ကဝင်ရောက်စီးနှင်ပြီးကျောင်းသူလေး300ကိုပြန်ပြီးဆွဲသွားခဲ့တဲ့အထဲပါသွားခဲ့သူတဦးဖြစ်ပါတယ်ပြန်ပြီးဆွဲခံရပြီးပြီးချင်းမှာကျောင်းသူအတော်များများထွက်ပြေးလွတ်မြောက်ခဲ့ကြပေမဲ့ကျောင်းသူ200ကျော်ဟာအခုချိန်ထိပျောက်ဆုံးနေကြဆဲဖြစ်ပါတယ်အသက်18နှစ်အရွယ်မှာပြန်ပြီးဆွဲခံခဲ့ရတဲ့အမီနာအလီဟာအခုသူမကိုပြန်လဲကယ်တင်လိုက်နိုင်တဲ့အချိန်မှာရင်သွေးတယောက်ရနေပြီးသူမရဲ့ခင်မွန်းဟာလည်းဘိုကိုဟာရမ်စစ်သွေးကြောအဖွဲ့ဝင်တဦးဖြစ်တယ်လို့ဆိုပါတယ်သူမရဲ့ခင်မွန်းလို့ယူဆရတဲ့အဲ့ဒီဘိုကိုဟာရမ်အဖွဲ့ဝင်ကိုလည်းစစ်တပ်ကစစ်ဆေးမြေမြမှုတွေပြုလုပ်နေတယ်လို့ဆိုပါတယ်သူမကိုဘယ်လိုကယ်တင်လိုက်တယ်ဆိုတဲ့အသေးစိတ်အချက်လည်းတော့မသိရသေးပါဘူး
လီဗျားနိုင်ငံမှာရှိနေတဲ့ထောင်ထဲရှိတဲ့ IS စစ်သွေးကြွတွေကိုချိန်မုံ့ဖို့ရာလီဗျားအစိုးရဘက်ကအစင်းစ်ဖြစ်တာနဲ့ American စစ်တပ်ကတင်းနှက်နဲ့လက်နက်အကူအညီပံ့ပိုးပေးသွားဖို့အသင့်ပြင်ထားတယ်လို့ American စစ်တပ်ရဲ့ Africa စစ်ဒေသ African ကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ် GNA လို့ခေါ်တဲ့လီဗျားအမျိုးသားညီညွတ်ရေးအစိုးရနဲ့အတူဘယ်လက်နက်ကင်အုပ်စုတွေကတိုက်နေတယ်လဲဆိုတာမသိနိုင်ပေမဲ့ပြည်တွင်းနိုင်ငံရဲ့အခြေအနေဟာရှင်းရှင်းလင်းလင်းမရှိတဲ့အတွက်ဘယ်ဖွဲ့ကဘယ်ဘက်မှာရှိနေတယ်လဲဆိုတာသိနိုင်ဖို့ယာယီအစိုးရကိုအားထားနေရတယ်လို့လည်းအာဖရိကဆိုင်ရာအမေရိကန်တပ်မှုဗိုလ်ချုပ်ကြီးဒေးဗစ်ရိုဒရီဂူးစ်ကပြောဆိုခဲ့ပါတယ်မဟာမိတ်အုပ်စုတွေကိုတိတိကျကျသိပြီးပံ့ပိုးမှုတွေပေးနိုင်တဲ့အချိန်ရောက်ရင်တော့ IS အစိုးရတွေကိုဟန်တားတဲ့နေရာမှာပြည်သူစစ်တပ်ဖွဲ့တွေဟာအရေးပါတဲ့အခန့်ကဏ္ဍနေပါဝင်နိုင်မဲ့အလားအလာရှိနေပေမဲ့လက်တလုံးမှာတော့အဲ့ဒီအဆင့်ထိမရောက်သေးဘူးလို့ပြောဆိုခဲ့ပါတယ်
အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှိပြန်နေကြတဲ့ကိုစရယ်လောင်းနေထံနိုင်ငံခြားက hackers လို့ခေါ်တဲ့ online ပေါ်ကအချက်လက်ခိုးယူသူတွေကထိုးဖောက်ဝင်ရောက်ဖို့ကြိုးပမ်းနေကြတဲ့လက္ခဏာတွေတွေ့ရတယ်လို့အမေရိကန်ထောင်လိုင်းအကြီးအကဲကပြောကြားလိုက်ပါတယ် hacker တွေကထိုးဖောက်ဝင်ရောက်နေတဲ့လက္ခဏာကိုတွေ့ရှိရပြီးဖြစ်ကြောင်းမြို့သားထောင်လိုင်း agency အကြီးအကဲ James Clapper ကပြောကြားလိုက်ပြီး malware စီးရုံးမှုတွေအရှိန်မြင့်လာတဲ့အများအဲ့ဒီထိုးဖောက်ဝင်ရောက်မှုတွေပိုတွေ့လာရနိုင်တယ်လို့ပြောပါတယ် FBI ဘူထောင်လိုင်းဌာနနဲ့အမိတ်မြေလုံခြုံရေးဌာနတို့ကအရာရှိတွေဟာလည်းစိုက်ဘာချင်းချောက်မှုတွေကိုတွန်းလှန်နိုင်ဖို့တမရကိုယ်စားလှယ်လောင်းနေတဲ့ပူးပေါင်းဆောင်ရွက်နေကြကြောင်းဝါရှင်တန် DC မြို့မှာဗိုလ်ထုနေကကျင်းပတဲ့စိုက်ဘာလုံခြုံရေးဆိုင်ရာအခမ်းအနားတစ်ခုမှာကလပ်ပါကအဲ့ဒီလိုပြောကြားလိုက်တာပါပြီးခဲ့တဲ့တမရရွေးကောက်ပွဲနှစ်ခုအတွင်းအလားတူအင်တာနက်ကနေထိုးဖောက်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းအခုလိုစိုက်ဘာကနေထိုးဖောက်ဝင်ရောက်တဲ့အဆင့်အလာဖြစ်လာခဲ့တာပါ
ရီပက်ဘလစ်ကန်ပါတီသမ္မတကိုယ်စားလှယ်လောင်းဘီလီယနာတထေကြီးဒေါ်နယ်ထရန့်ကြောင့်ပါတီတွင်သဘောထားကွဲပြားမှုတွေမညီညွတ်မှုတွေဖြစ်ပေါ်နေသလိုပဲဒီမိုကရက်တစ်ပါတီတွင်မှလည်းနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့သူ့ရဲ့ပြိုင်ဘက်ဗာမောင့်ပြည်နယ်ထက်လွတ်တော်မတ်ဘန်နီဆန်ဒါစ်ကိုထောက်ခံသူတွေကြားကသဘောထားကွဲပြားမှုတွေဟာတဖြည်းဖြည်းကြီးထွားလာနေပါတယ်။ပါတီတွင်ပနာမရွေးချယ်မှုတွေကာလကြာလာတာနဲ့အမျှDemocratic Party သမ္မတကိုယ်စားလှယ်လောင်းနှစ်ဦးကိုထောက်ခံသူတွေကြားမှလည်းကြီးမားတဲ့အမြင်သဘောထားကွဲပြားမှုတွေတဖြည်းဖြည်းကြီးထွားလာနေတာဖြစ်ပါတယ်။ကိုယ်စားလှယ်နှစ်ဦးကိုထောက်ခံသူတွေကြားနောက်ဆုံးဖြစ်သွားခဲ့တဲ့ဖြစ်ရပ်ကတော့ Nevada ပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့ Democrat Party ညီလာခံဖြစ်ပါတယ်။ဒီညီလာခံအတွင်း Sanders ကိုထောက်ခံသူတွေက Hillary Clinton ကိုထောက်ခံသူတွေပေါ်ပါတီစည်းကမ်းတွေချုပ်ဖောက်တယ်လို့ဆွဆွဲပြောဆိုပြီးတော့ Clinton ကိုထောက်ခံတဲ့စကားပြောသူတွေကိုအော်ဟစ်မောင်းချပြီး Clinton ရဲ့ဖုန်းနံပါတ်နဲ့အိမ်လိပ်စာတွေကိုလည်းလူမှုကွန်ရက်တွေမှာဖြန့်ချိခဲ့ကြပါတယ
်။ UAV ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။ရုရှားနိုင်ငံဆိုချီမြို့မှာကျင်းပမဲ့ရုရှားနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအကြဆက်ဆံရေးအနည်းငယ်ပြည်အထိမ်းမှထိပ်သီးဆွေးနွေးပွဲတက်ဖို့သမရဦးထင်ကျော်ဟာဗုဒ္ဓနေ့မနေ့ကရန်ကုန်မြို့ကနေထွက်ခွာသွားပြီဖြစ်ပါတယ်။ဒါဟာသမရတာဝန်ယူပြီးကြတဲ့ဦးထင်ကျော်ရဲ့ဒုတိယမြောက်နိုင်ငံခြားခီးစဉ်ဖြစ်ပါတယ်။သမရဦးထင်ကျော်နဲ့အတူစီမံကိန်းဘန်နဲ့ဗန္ဒာယီဝန်ကြီးဦးကျော်ဝင်းနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်နဲ့တာဝန်ရှိသူတွေလိုက်ပါသွားတယ်လို့ပြန်ကြားရေးဌာနကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့နိုင်ငံခြားရေးဝန်ကြီးတောင်ဆန်းစုကြည်တော့လိုက်ပါသွားခြင်းမရှိပါဘူး။သမရဦးထင်ကျော်ကိုရန်ကုန်လေစိတ်မှာလိုက်ပါပို့ဆောင်သူတွေလည်းရန်ကုန်တိုင်းဒေသရေးဝန်ကြီးချုပ်ဦးဖြိုးမင်းသိန်း၊ရန်ကုန်တိုင်းစစ်ဌာနချုပ်တိုင်မူဗိုလ်မှူးချုပ်မျိုးစော်သိန်း၊အန်အေဒီနာယကသူရဦးတင်ဦးတို့နဲ့အတူအမေရိကန်ပြည်ထောင်စုကပြစ်မှတ်ထားတန်ခါပိတ်ဆို့တဲ့အထက်ထိတ်တန့်ကနေရှိနေတဲ့စတီဗင်လော့ခေါ်ဦးထွန်းမြင့်နိုင်လည်းထူးခြားစွာပါဝင်နေတာကို Facebook လူမှုကွန်ရက်မှာတင်ထားတဲ့ဓာတ်ပုံတွေထဲမှာမြင်တွေ့ကြရပါတယ်။သမရဦးထင်ကျော်ရဲ့အခုရုရှားခေတ်စဉ်မတိုင်ခင်လေးမှာပဲမြန်မာရုရှားစစ်ဘက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်ကိုပြည်ထောင်စုလွှတ်တော်ကအတည်ပြုပေးထားပါတယ်။ဒီသဘောတူညီချက်ကိုအခုခေတ်စဉ်အတွင်းလက်မှတ်ရေးထိုးလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။ဒီထိပ်သီးဆွေးနွေးပွဲအတွင်းတောင်တုပ်ပင်လယ်ပြင်တွင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေကြောင်းဒေသမှာရေကြောင်းသွားလာခွင့်ဆိုင်ရာသဘောတူညီချက်ကိုရုရှားကအပြည့်အစုံရေးဆွဲလိမ့်မယ်လို့မျှော်လင့်ရကြောင်း VOA ခမာဌာနကကြိုတင်ရရှိခဲ့တဲ့မူကြမ်းထဲမှာဖော်ပြထားပါတယ်။
စင်ကာပူဝန်ကြီးချုပ်လီရှော်လွန်းရဲ့ဒီဂျွန်လာတဲ့မြန်မာနိုင်ငံကိုတွားရောက်မဲ့ခီးစဉ်အတွင်းစင်ကာပူမြန်မာအသက်မွေးဝမ်းကြောင်းဆိုင်ရာသင်တန်းကျောင်းတစ်ခုကိုတရားဝင်ဖွင့်လှစ်သွားဖို့ရှိတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီး VVN ဘာလာခရစ်စနန်ကပြောဆိုလိုက်ပါတယ်။နေပြည်တော်မှာကျင်းပတဲ့စင်ကာပူမြန်မာနှစ်နိုင်ငံကြား250ကြာတနမန်ဆက်ဆံရေးဂုဏ်ပြုညစာစားပွဲဗုဒ္ဓဟူးနေ့ကကျင်းပရမှာစင်ကာပူနိုင်ငံခြားရေးဝန်ကြီးကကြေညာခဲ့တဲ့အကြောင်းကိုစင်ကာပူနိုင်ငံက Channel News Asia သတင်းကဖော်ပြခဲ့တာဖြစ်ပါတယ်။သင်တန်းကျောင်းကိုရန်ကုန်မှာဖွင့်လှစ်မှာဖြစ်ပြီးတော့မြန်မာလူငယ်တွေကိုလက်တွေ့နဲ့လုပ်ငန်းခွင်ကျွမ်းကျင်မှုအရေးအသွေးတိုးတက်လာအောင်သင်ကြားပို့ချဖို့ရည်ရွယ်ထားတာလည်းဖြစ်ပါတယ်။အထူးသဖြင့်ဧကန်ကြိုဆိုရေးနဲ့ခီးသွွားလုပ်ငန်းတွေအပြင်လုပ်ငန်းခွင်စီမံခန့်ခွဲမှုနဲ့အင်ဂျင်နီယာလုပ်ငန်းကဏ္ဍတွေအတွက်အလဲအလတ်အစဉ်ကျွမ်းကျင်လှုပ်သား800လောက်ကိုနှစ်စဉ်တင်နန်းပို့ချသွားမှာဖြစ်ပါတယ်။လောလောဆယ်မြန်မာနိုင်ငံမှာ3ရက်ကြာရောက်ရှိနေတဲ့စင်ကာပူနိုင်ငံသားရေးဝန်ကြီးဘာလာခရစ်စနန်ကနှစ်နိုင်ငံကြားကဏ္ဍပေါင်းစုံမှာရင်းနှီးတဲ့ဆက်ဆံမှုတွေရှိတဲ့အကြောင်းပြောကြားခဲ့ပါတယ်။နေပြည်တော်မှာကျင်းပတဲ့ဂုဏ်ပြုညစာစားပွဲကိုတော့မြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်အပါအဝင်လူ160လောက်တက်ရောက်ခဲ့ပါတယ်။
သီရိနိုင်ငံကီဂါလီခင်အတွင်မိုးသည်ထန်စွာရွာသွန်းပြီးကျေးရွာသုံးခုမှာမြေပြုံမှုတွေဖြစ်သွားခဲ့တဲ့နေရာကရွှေနေနဲ့များပြားတဲ့အပျက်စီးတွေအောက်မှာအသက်ရှင်ကျန်ရင်းမဲ့သူတွေကိုကယ်ဆယ်ရေးဝန်ထမ်းတွေကလိုက်လံရှာဖွေနေကြပါတယ်။မြေပြုံမှုတွေကြောင့်အနည်းဆုံးလူ39ဦးသေဆုံးပြီးဒါဇင်ပေါင်းများစွာလည်းပျောက်ဆုံးနေပြီးရွှေနေအောက်မှာအရှင်လိုက်ပြိမိနေမလားလို့စိုးရိမ်နေကြပါတယ်။သမရမိုက်ထရီပါလာစီရီဆိုင်နာကလည်းဆိုးရတဲ့ရာသီဥတုံခံခဲ့ရတဲ့အဲ့ဒီဒေသတွေကိုဗုထုနေကတွားရောက်ခဲ့ပြီးဆုံးရှုံးမှုတွေဟာစိတ်မချမ်းမြေ့စရာကောင်းကြောင်း Twitter လူမှုကွန်ရက်တစဉ်ပြောကြားလိုက်ပါတယ်။အခုလိုမိုးတက်မှုဟာဘင်္ဂလားပင်လယ်အော်တွင်ဖြစ်ပေါ်နေတဲ့လေပြင်းအနည်းရဝန်ဒေသကြောင့်ဖြစ်တာလို့သတင်းလင်္ကာမိုးလေဝသဌာနကပြောပါတယ်။
အီကွေဒေါနိုင်ငံမှာပြီးခဲ့တဲ့လကငလျင်ချောင်းလူပေါင်း650ကျော်တေဆုံးခဲ့ရတဲ့နေရာမှာပဲဗ ဗုဒ္ဓဟူးနေ့ကအင်အားပြင်းငလျင်ကြီးနောက်ထပ်နှစ်ခုထပ်ပြီးတော့လှုပ်ခတ်ခဲ့ပါတယ်။မနေ့ကငလျင်ကျောက်လူတအုပ်သေဆုံးပြီးတော့85ဦးထဏ်ရာရရှိသွားတဲ့အကြောင်းအီကွေဒေါသမ္မတရာဖဲကိုရီယာကပြောဆိုပါတယ်။ဗုဒ္ဓဟူးနေ့မနေ့အစောပိုင်းကမွန်ပစ်တငါရွာနီးမှာပြင်းအား6.8ရှိတဲ့ငလျင်လှုပ်ခတ်ခဲ့ပြီးတော့မွန်လယ်ပိုင်းမှာတော့အနီးနားမှာရှိတဲ့ရိုဆာဇာရီမြို့ရဲ့မြောက်ဖက်ပိုင်းမှာ6.9ပြင်းအားရှိတဲ့ငလျင်နောက်တစ်ခုထပ်လှုပ်ခတ်ခဲ့တာဖြစ်ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မက်နန်နန်ချန်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုစတင်ပြီးတော့တင်ဆက်ပေးပါတော့မယ်။မြန်မာနိုင်ငံအတွင်ကူးပြောက်မှုဟာကျန်တဲ့နိုင်ငံတွေအတွက်စံနမူနာယူစရာဖြစ်ပေမဲ့တိုးတက်မှုကိုအချိန်တိုအတွင်းမတိုင်းတာမဆုံးဖြတ်ပဲဆယ်စုနှစ်နဲ့ချီးပြီးတော့စောင့်ကြည့်တုံးသက်ရမှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားရဲ့လက်ထောက်အမျိုးသားလူညုံရေးအကြံပေးဘန်ရော့စ်ကပြောဆိုလိုက်ပါတယ်။Washington DC မှာရှိတဲ့ Center for New American Security မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Mr. Ross ကအဲ့လိုပြောသွားတာဖြစ်ပါတယ်အသေးစိတ်ကိုဥကြော်စံတာကပြောပြပေးပါလိမ့်မယ်ခင်ဗျာ
သမ္မတ Obama မကြခင်သွားအောင်အာရှခီးစဉ်အကျိုးအဖြစ်အာရှဆိုင်ရာ American Policy နဲ့လူဆောင်ချက်တွေဖြစ်ထွန်းမှုတွေကို Ben Rhodes ကရှင်းပြခဲ့တာဖြစ်ပါတယ်ဒီရှင်းလင်းပွဲမှာအဓိကအဖြစ်တော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောကြားသွားတာတွေဖြစ်ပါတယ်မြန်မာနိုင်ငံဟာပြဿနာထူပြောသလိုပထဝီအနေအထားအရစိတ်ဝင်စားဖို့ကောင်းတဲ့နိုင်ငံတစ်ခုဖြစ်တယ်လို့လည်းသူကဆိုပါတယ်
။ So Myanmar continues to be a country filled with contradictions. So much hope for the future, so many things going forward, a diverse population of over 50 million people, bountiful natural
resources. မြန်မာနိုင်ငံဟာအငင်းပွားစရာတွေပြည့်နှက်နေတဲ့နိုင်ငံတစ်ခုဖြစ်ဆက်ရှိနေသေးပါ။အနာဂတ်အတွက်မျှော်လင့်ချက်တွေလည်းအများကြီးရှိနေပါတယ်။မတူကွဲပြားတဲ့လူရေတန်း90ကျော်နဲ့တဘာဝတန်ဇာတာတွေနဲ့ပြည့်နှက်နေပါတယ်။ပညာတတ်လူရန်စားတွေအဖွဲ့အစည်းတွေထွန်းကားတဲ့အစဉ်လာတွေလည်းရှိခဲ့ပါတယ်။ပထဝီအနေထားအဖြစ်လည်းအမတန်ထူးခြားတယ်လို့ပြောရပါလိမ့်မယ်။အင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့တရုတ်နဲ့အိန္ဒိယကြားမှာတရှိနေရလဲဖြစ်ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးသုံးသပ်မှုအမျိုးမျိုးရှိပေမဲ့အမေရိကန်ပြည်ထောင်စုကတော့အထူးစိတ်ဝင်စားပါတယ်။
မြန်မာအစဉ်ခုပြောရင်မှာစစ်တပ်ကပါဝင်ပူးပေါင်းဆောင်ရွက်ခဲ့ပေမဲ့နိုင်ငံရေးမှာစစ်တပ်ကအဓိကနေရာကပါဝင်နေသမျှအစဉ်ခုပြောမှုမပြည့်စုံနိုင်သေးဘူးလို့လည်းသူကဆိုပါတယ
် It is important to note that the military and former president Thein Sein played an important role in this
မြန်မာနိုင်ငံအသွင်ကူးပြောင်းတဲ့နေရာမှာသမရဦးသိန်းစိန်နဲ့စစ်တပ်တို့ဟာအရေးကြီးတဲ့အခမ်းအနားကပါဝင်ခဲ့တယ်ဆိုတာကိုလည်းမှတ်သားဖို့လိုပါတယ်သူတို့ဟာရွေးကောက်ပွဲကိုထောက်ခံအားပေးခဲ့ပါတယ်အရှုံးကိုလည်းလက်ခံခဲ့ပါတယ်နိုင်ငံရေးအသွင်ကူးပြောင်းမှုကိုရေဘူးရအဖြစ်ထောက်ခံခဲ့ကြပါတယ်။ဒါပေမဲ့စစ်တပ်ကနိုင်ငံရေးမှာပါဝင်နေတဲ့အတွက်အသွင်ကူးပြောင်းရေးဟာပြီးပြည့်စုံခြင်းမရှိသေးပါဘူး
။ရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်ပြီးပြောကြရမှာဒီပြဿနာအတွက်လူမှုအသိုင်းအဝိုင်းနှစ်ခုတွဲဆုံဆွေးနွေးပြီးအဖြေရှာကြဖို့လိုအပ်တယ်လို့သူကဆိုပါတယ်
။ In Rakhine State, the international community will have to continue to speak up and take actions to address
ရခိုင်ပြည်နယ်မှာနိုင်ငံတကာအဖွဲ့အစည်းတွေရဲ့လုပ်ရက်တွေကိုဆက်လက်ဆောင်ရွက်သွားဖို့လိုပါတယ်။ရိုဟင်ဂျာပြည်နာတွေကိုဖြည့်ရှင်းမှုကြိုးပမ်းရပါလိမ့်မယ်။လူအပ်တဲ့သူတွေကိုစာနာမှုအထောက်ပံ့တွေပေးရပါလိမ့်မယ်။မတူကွဲပြားတဲ့လူအတိုင်းဝိုင်းတွေအကြားဆွေးနွေးညှိနှိုင်းမှုတွေဖြစ်လာအောင်အားပေးဖို့လိုပါလေ
။တချိန်တည်းမှာပဲရခိုင်ပြည်နယ်ထဲမှာရှိတဲ့လူအတိုင်းဝိုင်းနှစ်ခုလုံးဟာဆင်းရဲနှွမ်းပါမှုနဲ့အခက်အခဲပြဿနာမျိုးစုံကိုပြန်လူချင်းဆန်နေရတာဖြစ်တယ်လို့လည်းသူကပြောကြားသွားပါတယ်။မြန်မာနိုင်ငံရဲ့အပြောင်းအလဲမျိုးဟာလွယ်လွယ်နဲ့ရရှိနိုင်တဲ့အပြောင်းအလဲမျိုးမဟုတ်ဘူးလို့လည်း Mr. Ben Rhodes ကဆိုပါတယ်။ဒီလိုပြောင်းလဲမှုတွေနဲ့ပတ်သက်ပြီးရေတိုကြည့်ပြီးမှချက်မချက်သိမှုလို့လည်းပဲသူကထောက်ပြသွားပါတယ်
။ The last thing I'll say though is that I'm hopeful for the future of Myanmar. Think of how far it has come. Many members of the new government spent years of their lives imprisoned for their beliefs and their support for democracy.
အဆုံးပြောချင်တာကမြန်မာနိုင်ငံအနာဂတ်အတွက်ကျွန်တော်မျှော်လင့်ချက်ထားပါတယ်မြန်မာနိုင်ငံဟာဘယ်အထိခီးပောက်ခဲ့ပြီလဲဆိုတာကိုကြည့်မယ်ဆိုရင်အခုအစိုးရတက်ထဲမှာပါနေတဲ့အတော်များများဟာသူတို့ရဲ့ယုံကြည်မှုကြောင့်ထောင်ထဲမှာနှစ်ပေါင်းများစွာနေခဲ့ရပါတယ်ဒီလိုအလားအလာကောင်းတဲ့အခြေအနေကိုတွေးမြင်ခွင့်မရဘဲတည်ဆုံသွားရသူတွေလည်းအများကြီးရှိပါတယ်ဘယ်ဒီမိုကရေစီအသွင်ကူးပြောင်းမှုမှရုတ်တရက်ဖြစ်ပေါ်လာနိုင်တာမဟုတ်ပါဘူးမြန်မာနိုင်ငံရဲ့တိုးတက်မှုကိုလည်းလပိုင်းလောက်နှစ်ပိုင်းလောက်သာကြည့်ပြီးအဆုံးဖြတ်ပေးလို့မဖြစ်နိုင်ပါဘူးဆယ်စုနှစ်နဲ့ချီပြီးစောင့်ကြည့်ရပါလိမ့်မယ်မြန်မာနိုင်ငံရဲ့အိန္ဒိယချင်းအင်ဒိုနီးရှားနိုင်ငံဟာဒီလိုအခြေအနေမျိုးကိုလက်တွေ့ပြသခဲ့ပြီးဖြစ်ပါတယ
်ဘန်ရော့စ်ဟာအမေရိကန်သမ္မတဘရက်အိုဘားမားရဲ့မဟာဗျူဟာဆက်သွယ်ရေးဆိုင်ရာတွဲဖက်အကြံပေးပုဂ္ဂိုလ်ဖြစ်သူလို့မင်းငွန်းရေးသားပေးရသူလည်းဖြစ်ပါတယ် ဒီစင်းလင်းပွဲမှာမြန်မာနိုင်ငံအပြင်ဥပမာရဲ့ဂျပန်ခီးစဉ်ဗီယက်နမ်ခီးစဉ်တွေနဲ့ပတ်သက်ပြီးတော့လည်းတယောက်သူတွေရဲ့မေးမြန်းချက်ကိုသူကဖြေကြားသွားပါတယ်။သမ္မတဥပမာရဲ့အာရှခီးစဉ်ဟာမေလ23ရက်နေ့ကနေ28ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်ခင်ဗျာ။
ဥကြဆန်တာပြတ်ပြတ်သွားတာဖြစ်ပါရခင်ဗျာတစ်ဆက်ထဲမှာပဲမြန်မာနိုင်ငံအပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုပုံမှာဒေါ်ဆန်းစုကြည်ရဲ့အမြင်ကိုလည်းနားဆင်ရပါမယ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေကြောင့်နိုင်ငံအပေါ်ထိခိုက်နစ်နာမှုရှိမှာမဟုတ်ဘူးလို့နိုင်ငံသားရေးဝန်ကြီးဒေါ်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်အမေရိကန်အစိုးရကမြန်မာနိုင်ငံအပေါ်တန်ခတ်ပိတ်ဆို့မှုထပ်ပြီးတော့တက်တန်းတိုးလိုက်ပြီးနောက်တစ်နေ့မှာကျင်းပတဲ့မြန်မာနဲ့စင်ကာပူနိုင်ငံသားရေးဝန်ကြီးနှစ်ဦးရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဒေါ်ဆန်းစုကြည်ကအဲ့လိုပြောသွားတာဖြစ်ပါတယ်မြန်မာနဲ့စင်ကာပူနိုင်ငံကြားမှာလည်းပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မှုအတွက်ဝန်ကြီးနှစ်ဦးတို့ကသဘောတူညီခဲ့ကြတာပါအကြောင်းစုံကိုမတ်တိန်ကြီးထက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ဘန်ဒါရေးဝန်ကြီးဌာနကမြန်မာပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတချို့ကိုရုပ်သိမ်းပေးလိုက်တာကမေလ18ရက်နေ့မှာစတင်တက်ရောက်ပါတယ်မြန်မာပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတချို့ကိုဖြေလျှော့ပေးလိုက်ပြီးမယ်ပုဂ္ဂလိကတချို့နဲ့သူတို့နဲ့ဆက်ဆက်တဲ့လုပ်ငန်းတွေအပေါ်မှာတော့ဒဏ်ခတ်ပိတ်ဆို့မှုကိုတိုးမြှင့်ချမှတ်ထားတာဖြစ်ပါတယ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကမြန်မာနိုင်ငံအတွက်ထိခိုက်နစ်နာမှုရှိမှာမဟုတ်ဘဲအမေရိကန်နဲ့မြန်မာအကြားမိတ်ဆွေခေါင်းတွေအဖြစ်ဆက်လက်တည်ရှိနေမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
် The sanctions were imposed for a particular reason and these reasons will be removed in time.So I'm quite confident that it will not hurt us in any way.
ဒဏ်ခတ်ပိတ်ဆို့မှုတွေမှာသူအကြောင်းတရားနဲ့သူရှိပြီးအချိန်တန်ရင်ဖယ်ရှားပေးရမှာပါနိုင်ငံအပေါ်မှာလည်းဘလိုနည်းနဲ့မှထိခိုက်မှုရှိမှာမဟုတ်ဘူးဆိုတာကိုကျွန်မလုံးဝယုံကြည်ပါတယ်။ဒီအချိန်မှာကြုံတွေ့နေရတဲ့အခက်အခဲအတားအဆီးတွေကိုကျော်လွှားနိုင်မယ်လို့လည်းယုံကြည်ပါတယ်။ဒါကြောင့်ဒဏ်ခတ်ပိတ်ဆို့မှုကပြဿနာကြီးမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုဟာမိတ်ဆွေကောင်နိုင်ငံတနိုင်ငံဖြစ်ပြီးမြန်မာနိုင်ငံနဲ့မိတ်ဆွေကောင်နိုင်ငံအဖြစ်ဆက်ပြီးရှိနေမှာပါလို့နိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ပြောဆိုခဲ့တာဖြစ်ပါတယ်။ဒီကနေ့နေပြည်တော်နိုင်ငံခြားရေးဝန်ကြီးဌာနမှာကျင်းပတဲ့မြန်မာနဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီးတွေရဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်တို့ကမြန်မာပေါ်ဒဏ်ခတ်ပိတ်ဆို့မှုတချို့ဖြေလျှော့ပေးလိုက်ချိန်မှာပဲမြန်မာနိုင်ငံကိုတုံးရကြခီးစဉ်အဖြစ်ရောက်ရှိနေတဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီးဒေါက်တာဘီဘီယန်ဘာလာခရစ်ရှနန်ကလည်းမြန်မာနိုင်ငံနဲ့ပုံပြီးထိတွေ့ဆက်ဆံသွားဖို့မျှော်လင့်တဲ့အကြောင်းပြောဆိုသွားပါတယ်။စင်ကာပူနိုင်ငံမှာမြန်မာနိုင်ငံသားသိန်းနဲ့ချီနေထိုင်အလုပ်လုပ်ကိုင်နေတာဖြစ်တယ်လို့မြန်မာနိုင်ငံတွင်းနိုင်ငံခြားယင်းနှိမ့်ညွန်မှုနဲ့ကုန်သွယ်မှုမှလည်းအရေးပါတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လိုအပ်ချက်တွေကိုပံ့ပိုးပေးဖို့စင်ကာပူအနေနဲ့အဆင့်သင့်ရှိတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တယ်ဆိုပြီးလဲနိုင်ငံခြားရေးဝန်ကြီးဌာနကဖော်ပြထားပါတယ
်။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုအကြောင်းနဲ့တစ်ဆက်တည်းဆက်ဆက်နေတဲ့အကြောင်းအရာတစ်ခုကိုပြောရမယ်ဆိုလို့ရှိရင်သမ္မတဦးထင်ကျော်မနေ့ကရန်ကုန်လေးစိတ်ကနေပြီးတော့ထွက်ခွာရမှာလိုက်ပါပို့ဆောင်သူတွေထဲမှာအမေရိကန်ပြည်ထောင်စုကပြစ်မှတ်ထားပြီးတော့ဒဏ်ခတ်ပိတ်ဆို့တဲ့အထက်မှာထိတ်တန်းကရှိနေတဲ့စတီဗင်လော့ခေါ်ဦးထွန်းမြင့်နိုင်လဲထူးခြားစွာပါဝင်နေတာကို Facebook လူမှုကွန်ရက်စာမျက်နှာတွေပေါ်မှာတွေ့ရတဲ့အကြောင်းပြောပြလိုပါတယ်ခင်ဗျာသောတာရှင်များခင်ဗျာ LGBT လို့ခေါ်တဲ့လင်းတူချင်းချစ်သူတွေအပေါ်မုန်းသီးမှုကိုစန့်ကျင်တဲ့အိုက်ဒါဟိုနေ့အထိမ်းမှတ်အခမ်းအနားကိုမီလာ၁၉ရက်နေ့ရန်ကုန်မြို့စိန်လန်းစုပြည်ပန်းချံမှာကျင်းပခဲ့ပါတဲ့အခမ်းအနားတရောက်လာသူတွေကမြန်မာနိုင်ငံမှာလင်းတူချင်းချစ်သူတွေနဲ့ဆိုင်တဲ့အဖွဲ့အစည်းတွေလှုပ်ရှားခွင့်ရလာပြီးမဲ့လင်းတူချစ်သူတွေရဲ့အခွင့်အရေးတိုးတက်မှုအပိုင်းမှာအဟန့်တားတွေရှိနေသေးတယ်ဆိုပြီးတော့ပြောနေကြပါတယ်တရင်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ပြောပြပေးပါလိမ့်မယ်ခင်ဗျာ
မေလ၁၉ရက်နေ့မှာကြောက်ရွံ့ခဲ့တဲ့အိုင်ဒါဟိုလို့ခေါ်တဲ့အပြည်ပြည်ဆိုင်ရာလိင်လူချစ်သူများအပေါ်ကြောက်ရွံ့မုန်းတီးမှုများအားစန့်ကျင်ရေးနှင့်အထိမ်းအမှတ်အဖြစ်မြန်မာနိုင်ငံကမြို့ရွာအချို့မှာလူအခွင့်ရေးအဖွဲ့အစည်းတွေစုပေါင်းပြီးအခမ်းအနားတွေကျင်းပခဲ့ကြတာပါရန်ကုန်မြို့စိန်လန်းစုပြည်ပန်းချံမှာကျင်းပခဲ့တဲ့အိုင်ဒါဟိုနေ့အထိမ်းအမှတ်အခမ်းအနားနဲ့ပတ်သက်လို့တော့အခမ်းအနားစီစဉ်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ကာလာရိန်းဘိုးအဖွဲ့ကကိုလှမြတ်ကအခုလိုပြောပြခဲ့ပါတယ်
ဆယ်ခုနှစ်နှစ်အပွဲမှာအဓိက lesbian ကမ္ဘာလေးတယောက်ကသူ့ရဲ့တွေ့ကြုံပြောပြရသူ့ပြသားစုကနေပြီးတော့သူ့ကို lesbian ဖြစ်လို့သူ့ကိုစိတ်ထဲမှာအစ်ဆေးကိုခေါ်သွားပြီးတော့တစ်ပတ်လောက်အဲ့ဒီမှာပြစ်ထားတယ်ပေါ့နော်ဈေးကြီးအတင်းတိုက်တယ်တိုက်ပြီးတော့ဟိုဈေးရောကအခုဈေးရောင်းမကြီးတဲ့ကိုယ်တိုင်ကသူ့ကိုဈေးရောကပြစ်ထားပြီးတော့သူ့ကိုအဲ့ဒီဈေးကိုမှာထားတယ်ပေါ့နော်ဒီနေ့ရဲ့ theme ကလည်း mental health and well-being ဆိုတော့ဒီအနေနဲ့ကြိုက်တော့ဒီပွဲ highlight ပေါ့နော် Australia တန်အမှတ်လာပါတယ်ပြီးလို့ရှိရင်UN8 ကကန်ဒီဒရိုက်ချလာပါတယ်။ဒါနောက်တစ်ခုထူးခြားတာအော်စတြေးလျတန်မတ်ကလည်းသူကိုယ်သူကျွန်တော်ဒီဂေးဗမာပြည်ရဲ့ဗမာပြည်မှာရှိတဲ့ Gay Ambassador ဆိုပြီးတော့သူမိတ်ဆက်ခိုင်းပြီးတော့သူဟိုဟာ Principal မှာ အမေကပြောတာရှိပါတယ်ဗျ။ပြီးလို့ရှိရင်နောက်တစ်ခုကလည်းဒီတက်မှာကျွန်တော်တို့ကလူမှုရေးရာဝန်ကြီးကဒီဘက်ကိုတက်မယ်ဆိုပြီးတော့သူကိုယ်တိုင်ပြောတယ်ပေါ့နော်။ဒီလိုပဲမြို့မှာဝန်ကြီးတက်မယ်လို့ဖြစ်သွားတာလည်းအတူတကယ်မတက်နိုင်ပေမဲ့တက်မယ်လို့ဖြစ်သွားတာလည်းကျွန်တော်တို့တက်ဒီအပြောင်းအလဲအကြောင်းလေးမျိုးတစ်ခုပြောလို့ရတယ်ပေါ့နော
်။1990ပြည့်နှစ်ကလိန်နူချင်းချစ်ခင်ဆုံမတ်တာဟာစိတ်ရောဂါမဟုတ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနေကြေညာပြီးစိတ်ရောဂါစိုက်ရင်ကနေတရားဝင်ထုတ်ပယ်ခဲ့တဲ့မေလ18ရက်နေ့ကိုအိုက်ဒါဟိုနေ့အဖြစ်သတ်မှတ်ပြီးကမ္ဘာတဝန်းကလိင်လူချစ်သူတွေကအထိမ့်မှတ်အခမ်းအနားတွေကျင်းပခဲ့တာအခုနှစ်မှာ25နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ဒီအခမ်းအနားကိုနှစ်စဉ်ကျင်းပလာခဲ့တာ၄နှစ်ရှိပြီလို့စီစဉ်သူတွေကပြောပါတယ်မြန်မာနိုင်ငံမှာလိင်လူချင်းချစ်သူတွေကိုကန့်သတ်ထားတဲ့ဥပဒေတွေရှိနေသေးတဲ့အကြောင်းဒီအခမ်းအနားမှာတက်ရောက်မိန့်ခွန်းပြောခဲ့တဲ့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကဒေါက်တာညံစောကအခုလိုပြောသွားပါတယ်
။အားလုံးပြောနေတဲ့ပုံမှန်389ဆိုတာဒီ LGBT လူ့အခွင့်အရေးကိုခွဲခြားနေတာပဲဖြစ်ပါတယ်။အဲဒီပုံမှန်အပြင်ရဲအဥ်ဝေလို့ခေါ်တဲ့ပုံမှန်35အဲဂါဂျီတို့30ဂါဂျီတို့ကလည်း LGBT ကိုဒုက္ခပေးနေတဲ့အဥ်ဝေပုံမှန်တွေဖြစ်နေတာကိုတွေ့ရမယ်
မြန်မာနိုင်ငံမှာအသက်ဝင်နေဆဲဖြစ်တဲ့ရာဇသက်ကြီးပုံမ300ဟာလိင်လူချင်းချင်းဆက်ဆံတာအပါအဝင်တဘာဝမကျတဲ့နီလန်းနဲ့လိင်ဆက်ဆံသူတွေကိုထောင်ဒဏ်တစ်သက်တစ်ကျွန်းဖြစ်စေထောင်ဒဏ်10နှစ်ဖြစ်စေငွေဒဏ်ဖြစ်စေထောင်ဒဏ်နှင့်ငွေဒဏ်2ရက်လုံးကိုဖြစ်စေချမှတ်နိုင်တဲ့ဥပဒေဖြစ်ပါတယ်လက်ရှိအစိုးရရဲ့လက်ထက်မှာလိင်လူချင်းချစ်သူတွေရဲ့အခွင့်အရေးတိုးတက်မှုအခြေအနေနဲ့ပတ်သက်လို့ကာလာရီမိုးအဖွဲ့ကကိုလှမြတ်ကခုလိုပြောပြခဲ့ပါတယ်
ဒီနေ့အစိုးရမှာတော့ကျွန်တော်တို့ကတော့ဒီအစိုးရကြီးကျွန်တော်ပြည်သူ့ရေးတော်တဲ့အစိုးရဖြစ်တယ်။ဒီခွေဆိုတာနားလည်တယ်၊ဒီခွေကိုလူသားလိုက်နိုင်တဲ့အစိုးရဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်ဆိုတော့ကျွန်တော်တို့ဒီတွေ့ရတဲ့အခါမှာတော့ပို့ပြီးတော့ဟိုလူခွေနဲ့ပတ်သက်တဲ့အခြေအနေတွေတက်လာမယ်ကျွန်တော်ပြောလို့ထားတယ်၊ယုံကြည်ချင်ချပါတယ်ဗျ။ဒီကအစိုးရကြီးဒီအရေးအကြီးဆုံးတွေ view of law အဓိကကျွန်တော်တွန်းမယ်ဆိုတော့ဒီအရေးအကြီးဆုံးတွေအောက်မှာပဲအကုန်လုံးတော့ကျွန်တော်တို့ခြုံငုံမှုကြောင့်လည်းကျွန်တော်ပြောလိုက်တယ်။ဒါတော့ကျွန်တော်တို့လည်းဒီလိုမျိုးဖြစ်အောင်လို့ကျွန်တော်တို့ကတော်ရောမှာကျွန်တော်တို့ကဟိုလောကတောင်းနေရှိရပေါ့လေဆိုတော့အစိုးရကကျွန်တော်တို့ရက်စက်လေးကအဖွဲ့ကြီးရေးပေါင်းပြီးတော့ဒီအရေးလေးကြောင်းပြီးတော့ကျွန်တော်ရှိပါတယ
်ဒီနှစ်အိုက်ဒါဟိုနေ့အခမ်းအနားကိုမန္တလေးမြို့မှာလဲဂျက်ဖာဆန်စင်တာမှာကျင်းပခဲ့ပြီးပြည်မြို့မှာလဲလိင်လူချစ်သူတွေကိုကိုးစားပြုတဲ့ Rainbow အလံလွင့်ထူပြီးစီတန်းလှက်လှယ်ပွဲတွေကျင်းပခဲ့ပါတယ်အလားတူမုံရွာဒဝဲစတဲ့မြို့တွေမှာလဲကျင်းပပြုလုပ်ခဲ့တယ်လို့သိရပါတယ
်ကိုရဲကောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာလူတို့ကနေရွေးချယ်တင်မြှောက်ထားတဲ့အစိုးရယုံဆက်ရနေပြည်တော်မှာလူတို့ဆန္ဒဖော်ထုတ်ပိုင်ခွင့်ရှိတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။အဲ့ဒီလိုပြုလုပ်ဖို့ကြိုးစားတဲ့အတွက်ဖန်စီထိန်ထိန်တွားခံရသူတွေရဲ့လူခွင့်ရေးကိုလည်းတန်ဖိုးထားတဲ့အနေနဲ့မိသားစုနဲ့ဆက်သွယ်ခွင့်ရှိနေတဲ့နဲ့တွေးဆောင်ခွင့်စတဲ့အခွင့်အရေးတွေပေးဖို့လိုတယ်လို့လူခွင့်ရေးသမားတွေကပြောဆိုနေကြပါတယ်။အကြောင်းစုံကိုကုအောင်အောင်ကတင်ပြပေးထားပါတယ်ခင်ဗျာ။
စကိုင်းတိုင်းသစ်ချောတဲ့ဆက်ရုံကအလုတ်ထုတ်ခံရတဲ့အလုတ်သမားတွေကဒီကနေ့မေလ16ရက်နေ့မှာတော့နေပြည်တော်နယ်နိမိတ်အဖြစ်သတ်မှတ်ထားတဲ့တက္ကသိုလ်မျိုးအဝင်ကိုရောက်ရှိလာပြီးနောက်ဒီတပိတ်စစ်ကြောင်းမှာပါဝင်တဲ့ဦးဆောင်သူတွေနဲ့အလုတ်သမားတွေကိုလုံခြုံရေးရဲတွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအာဏာရလာပြီးတဲ့နောက်ပထမဆုံးအကြိမ်အနေနဲ့ဒီတပိတ်စစ်ကြောင်းကိုဖြုတ်ခွဲခဲ့တာနဲ့ပတ်သက်လို့ညီမချင်းမြန်မာအဖွဲ့ရဲ့ဦးဆောင်ညွှန်ကြားမှုဦးအောင်မျိုးမင်းကအခုလိုပြောပါရစေ
။ဆန္ဒပြကြတဲ့ညီညွတ်တယ်ဆန္ဒထုတ်ဖော်တဲ့သူတွေကအစိုးရဌာနတွေအကုန်လုံးကိုသူရဲ့ဆန္ဒကြီးတင်ပြပိုင်ခွင့်ရှိတယ်နေဒီတော့မှဘာမှခွင့်မပြုဘူးဆိုတဲ့ဟာတော့ကျွန်တော်မဖြစ်သင့်ဘူး။ရင်းညက်စွာဆန္ဒထုတ်ဖို့မှုတွေကိုလည်းလုံခြုံရေးကြောင်းပြပြီးတော့တားဆီးရည်မရှိဖို့အတွက်ဒါကိုကျွန်တော်တို့ထည့်သွင်းစဉ်းစားပြီးတော့စိုက်တွန်းလိုပါတယ်
။ဒီကနေ့နေ့လယ်ပိုင်းကဆန္ဒပြတပိတ်စစ်ကြောင်းကိုတားဆီးဖြိုခွင်းခဲ့တာမှလုံခြုံရေးရဲတွေကအရင်ကလိုအကြမ်းဖက်ရိုက်နဲ့ဖမ်းဆီးတာမျိုးကိုတော့မတွေ့ရပါဘူး။အလုပ်သမားတွေအနေနဲ့အခက်အခဲတွေကြုံတွေ့နေရတဲ့အခုလိုအနေထားမျိုးကိုသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့တော့ပြေလည်အောင်ဖြေရှင်းပေးဖို့လိုပြီးဖမ်းဆီးတဲ့အခါမှာလည်းတရားဥပဒေအတိုင်းလိုက်နာဆောင်ရွက်ဖို့လိုတယ်လို့လူခွင့်ဆိုင်ရာတရားလွှတ်တော်ရှင်းနေဦးရောဘတ်ဆန်းအောင်ကအခုလိုထောက်ပြပြောဆိုပါရစေ
။ကျွန်တော်တို့အခု Facebook မှာတက်လာတဲ့သတင်းတပုတ်ညီအရဆိုစက္ကေအုပ်ထုတ်ဆောင်ထားတဲ့အယက်သားတွေရာလေးပဲဝင်ရောက်ဖမ်းဆီးပြီးတော့လက်တွေပါတွေလိန်နာတွေပါတွေတွေ့တယ်ပေါ့နော်။ဒါတွေကတော့မဖြစ်သင့်ဘူးဗျ။ရဲကရဲယူနီဖောင်းနဲ့သူ့ရဲ့တာဝန်ဝတ္ထုဆောင်ရွက်ခြင်းကိုကျွန်တော်တို့မပြောလို့ဘူး။ဒါပေမဲ့လို့အဲ့လိုအယက်ဝတ္ထုဟာဒီလိုရဲတွေနဲ့အတူပါလာတယ်ဆိုတဲ့အခြေအနေမျိုးတွေကိုတော့ကျွန်တော်တို့အရင်တော့လက်ပတ်ညီစွန့်အားရှင်တွေခစ်ကိုပြန်ရောက်မှစိုးရင်နဲ့နေသားရှိပါတယ်။
လူငယ်တဲ့ရပိုင်းတွေကအလုတ်သမားတပိတ်စစ်ကြောင်းမှာပါဝင်သူတွေကိုနေပြည်တော်မှဝင်ငယ်မှာဖမ်းဆီးဖို့အာဏာပိုင်တွေဘက်ကစနစ်တကျပြင်ဆင်ထားတာပါ။ဒီကနေ့မှာတော့အချုပ်ကား3စီးနဲ့ရဲရင်အားဒါဇင်အတော်များများလဲအသင့်ဆောင်ဆိုင်နေပါတယ်။ နေ့လေပိုင်းမှာတော့ညီနိုင်ဆောင်ရွက်လို့မရတာကြောင့်အလုတ်သမားတွေကိုအခုလိုဖမ်းဆီးခေါ်ဆောင်သွားပြီးနောက်ပိုင်းမှာတာဝန်ရှိသူတွေအနေနဲ့ဘယ်လိုမျိုးဆက်လက်ဆောင်ရွက်သင့်ပါလဲဦးအောင်မျိုးမင်းက
လေဖြစ်ဖြစ်နောက်ဖမ်းဆီးသွားတာဖြစ်ဖြစ်သူတို့ဘောမှာလူသားကဲ့သို့ဆက်ဆံနိုင်သောအရာသူတို့ဘယ်ခေါ်သွားမလဲဆိုတဲ့ဟာဒီကိစ္စနဲ့ပတ်သက်လို့ကာကွယ်ရှောင်လဲချက်ပေးနိုင်တဲ့နောက်ရှိနေသည့်ဒီသားစုတွေဝိုင်းဝန်းပြီးတော့ကူညီပေးမဲ့သူတွေနဲ့အဆက်အသွယ်ဖြတ်လို့မရပါဘူးသူတို့ရှိတဲ့နေရာတွေကိုကျွန်တော်တို့အများတည်ပြီးတော့တရားဥပဒေနဲ့အညီပြေဆုံးဝင်အခုညီပေးခွင့်ညီရရှိတင်ပါတယ်ခင်ဗျာ
လွန်ခဲ့တဲ့နှစ်လလောက်ကစကိုင်းတိုင်းဗရမယာဆက်မှုဇုံမြန်မာဗန်နီယာပလိုင်ဝုဒ်ပရိုက်ဗတ်ကုမ္ပဏီလီမိတက်တဲ့အချောတဲ့ဆက်ယုံကအလုတ်သမား100ကျော်လောက်အလုတ်ထုတ်ပစ်ခံခဲ့ရပြီးအလုတ်သမားအလုတ်ရှင်နဲ့အစိုးရကုစရေတွေကြားတွဲဆုံဆွေးနွေးကြပေမဲ့ပြည်လည်မှုမရခဲ့တာကြောင့်မုံရွာကနေနေပြည်တော်ထိအလုတ်သမားတွေချီတက်ခဲ့တာပါဒေသဆိုင်ရာအာဏာပိုင်တွေအနေနဲ့ပြည်လည်မှုရရှိအောင်ဖြေရှင်းမပေးနိုင်တာကြောင့်အခုလိုနေပြည်တော်ထိချီတက်ရတာဖြစ်တယ်လို့အလုတ်သမားတွေဘက်ကပြောဆိုထားတယ်လို့ပြည်လည်အောင်ဖြေရှင်းပေးပေမဲ့အလုတ်သမားတွေဘက်ကတိုင်းခုံသမားကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုလိုက်နာမျိုးမရှိဘူးလို့ဒေတာအာနာပိုင်းတွေဘက်ကတော့ပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတာပါခင်ဗျာအခုတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပါမယ်အမေရိကန်သမ္မတဘရက်အိုဘားမားဟာရှေ့သတင်းပတ်မှာအာရှခီးစဉ်ဖြစ်ဗီယက်နမ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်နှစ်နိုင်ငံကြားဆက်ဆံရေးတွေတိုးတက်လာပြီးမယ်လဲတစ်ချိန်ကခါးသီးလာတဲ့ဗီယက်နမ်စစ်ပွဲကြောင့်အမေရိကန်လူမှုအတိုင်းပိုင်းကြားမှာကြုံခဲ့ရတဲ့ကွဲလွဲမှုတွေဟာဒီကနေ့ထိအခြေအတင်ငင်းခုန်စရာတွေဖြစ်နေစေဖြစ်ပါတယ် VOE သတင်းတော့ Greg Flockersပြပူထားတဲ့သတင်းဆောင်မကိုကိုအောင်လွင်ဦးကတင်ပြပေးမှာပ
ါ။ VNS စုံသက်ခဲ့တာနှစ်ပေါင်း40ကျော်ရှိပြီဖြစ်ပေမဲ့အတိတ်သမိုင်းကြောင်းကိုမမေ့နိုင်ကြသေးတဲ့စစ်ပြန်တွေအစိုးရအရာရှိဟောင်းတွေစစ်ဆင်ခြင်ရေလှူရှားခဲ့သူတွေနဲ့သတင်းတောက်တွေစုဝေးခဲ့ကြတာပါ။ Austin မြို့ကညီလာခံမှာတော့တချိန်ကစစ်ဆင်ခြင်ရေတချင်းတွေတီးဆူရမှာနာမည်ကျော်ခဲ့သူတယောက်ဖြစ်တဲ့ Country Joe and the Fish ဂီတာအဖွဲ့ကပင်နိုင်ဆိုတော့ Joe McDonald နဲ့တူဦးပါဝင်ပါ
And the unique thing about the song is it doesn't blame soldiers for war. I would say
ဒီတချင်းရဲ့ထူးခြားချက်ကတော့စစ်ဖြစ်ရတဲ့အတွက်စစ်သားတွေကိုအပြစ်မတင်တာပါစစ်သားတွေကိုအပြစ်တင်တာဟာမိလောင်တဲ့အတွက်မိသက်သမားတွေကိုအပြစ်တင်တာနဲ့အတူတူပဲလို့ကျွန်တော်အမြဲပြောမှုပါတယ
် VNS စစ်ပြန်နေကြမှာတော့တိုက်တဲ့နဲ့စစ်ပွဲတွေအနံ့ရနိုင်တဲ့တိုက်ပွဲဟုတ်မဟုတ်ဆိုတဲ့အပေါ်သဘောထားအမျိုးမျိုးရှိနေပေမဲ့1969ခုနှစ်မှာဒဏ်ရာရခဲ့မှုတွေ carry all လို့စစ်ပြန်နေရဲ့ရင်ထဲမှာတော့ဘဝမှာအကြီးအကျယ်အပြောင်းလဲတွေကြုံခဲ့ရတယ်လို့ခံစားနေကြတာပါ
That's hard to think that we lost it because I we just didn't want to win it.
စဉ်းစားခက်ပါတယ်ကျွန်တော်တို့နိုင်ခြင်းစိတ်မရှိလို့ရှုံးခဲ့ရတာပါ။ဘာကြောင့်နိုင်ခြင်းစိတ်မရှိတာလဲဆိုတာလဲကျွန်တော်နားမလည်နိုင်သေးပါဘူး
။ဒီလိုခံစားချက်မျိုးတွေကတချင်ကအမေရိကန်ကကျွန်တော်နောက်ခံပေးခဲ့တဲ့တောင်ဗီယက်နမ်စစ်တပ်ကဗိုလ်ကြီးဟောင်းမက်ကဲဒိုးတို့လိုစစ်ပြန်နေကြမှာပို့ပြီးတော့ပြင်ထန်ပါတယ်။
President Nixon promised that he will help any mean any way to
Community တွေနောက်တစ်ချိန်တိုက်ရင်ဗီယက်နမ်ကိုဘလို့နီးနေဖြစ်ဖြစ်ကဲတင်မယ်လို့သမ္မတ Nixon ကကြေပေးခဲ့တာပါ
။ဒါမှမဟုတ် American လူထုကြားစစ်ကိုစိတ်ပြည့်နေကြတယ်လို့မူဝါဒရေးအချမှတ်သူအနေနဲ့လည်းနိုင်မဲ့စစ်ပွဲမဟုတ်ဘူးဆိုတာသဘောပေါက်နေကြတာကိုလည်းအစိုးရရဲ့မှတ်တမ်းတွေမှာတွေ့ခဲ့ရတဲ့အကြောင်းစာရေးဆရာ Robert Shankan ကပြောပါတယ်
။ The historical record is pretty substantial by this point
စီရေးရအောင်ဝဲခံနိုင်မဲ့စိတ်ကူးဟာအဲ့ဒီအချိန်ကနိုင်ငံရေးလူမှုရေးအခြေအနေတွေအရမဖြစ်နိုင်ဘူးဆိုတာသမိုင်းမှတ်တမ်းတွေမှာအထင်ရှားတွေ့ရပါတယ
် VNS စစ်ကလာကမူဝါဒရေးရာတွေကိုတော့ VNS နဲ့ဂျာနီမူဝါဒရှိတဲ့အင်းနီချင်းကမ်ဘောဒီးယားကိုဘုံကျဲဖို့အဲ့ဒီအချိန်တုန်းကသမ္မတတောင်ယူထားတဲ့ Richard Nixon ကိုအကြံပေးပြီးဆေးရဆွေးမှုတွေကျူးလွန်ခဲ့သူဖြစ်ဝေဖန်ခံခဲ့ရတဲ့နိုင်ငံခြားရေးဝန်ကြီး Henry Kissinger ကချမှတ်ခဲ့တာပါနိုင်ငံခြားရေးဝန်ကြီးဟောင်း Kissinger ကတော့မြောက် VNS ကကမ္ဘောဒီးယားနိုင်ငံတဲကိုတိုက်ရင်းလေးရင်ဆင်လုခဲ့တဲ့အတွက်ဘုံကျဲခဲ့ရတာလို့ပြောပါတယ
် In the third week of the Nixon presidency they started an offensive
သမ္မတနစ်ဆင်တောင်းယူခဲ့တဲ့တတိယပတ်မှာပဲသူတို့ဘက်ကထိုးစစ်တွေစတင်တဲ့အတွက်တပတ်တပတ်ကိုအမေရိကန်900လောက်တိုက်ခဲ့ရပါတယ
် VNS ညီလာခံကတော့အမေရိကန်ရဲ့ပါဝင်ပတ်သက်မှုတွေတိုးမြင့်ခဲ့တဲ့သမ္မတဟောင်း Lyndon Baines Johnson အထိမ့်မှစာကြည့်တဲ့မှာကျင်းပခဲ့တာပါသမ္မတဟောင်းရဲ့သမီးဖြစ်သူ Lucy Baines Johnson ကတော့ဝေဒနာတွေကိုကုစားဖို့အချိန်တန်ပြီလို့ဆိုပါတယ
် Maybe all of us we're really trying
tomorrow ရင်းထဲမှာရှိနေတာတွေကိုတိုင်းပြည်အတွက်အကောင်းဆုံးဖြစ်အောင်လုပ်ကြဖို့ကျမတို့အားလုံးစူးစမ်းနေတာလည်းဖြစ်နိုင်ပါတယ
် VNS ရဲ့ခန်းစားချက်တွေကိုကုစားရမှာတော့သမ္မတဥပမာရဲ့ခီးစဉ်ကလည်းထင်ရှားတဲ့သင်္ကေတတစ်ခုဖြစ်လာလိမ့်မယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်အမေရိကန်နဲ့ VNS တို့ရဲ့ဆက်ဆံရေးဟာတချင်းကရန်သူကောင်းတွေအတူပြန်လဲလက်တွဲနိုင်တယ်ဆိုတာကိုပြသနိုင်မဲ့စံနမူနာကောင်းတစ်ခုဖြစ်တယ်လို့လည်းကိုရီးယား VNS စစ်ပြန်တူဖြစ်ခဲ့ပြီးနောက်ပိုင်းမှာစစ်ဆန့်ကျင်သူတူဖြစ်လာခဲ့တဲ့ဝန်ကြီးကယ်ရီကပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာ။တော်တာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့ကျန်တာပရင်းနေမနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kilohertz 5999နဲ့လိုင်းလမီတာ190 kilohertz 1505တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
အစိုးရအပိတ်လက်ထက်မှာသတင်းမီဒီယာအချို့နဲ့အရေးကြီးတွေ့ပြီးတော့စကားပြောတဲ့သတင်းစာရှင်းလင်းပွဲဖြစ်တဲ့အတွက်ကြောင့်မို့လို့တော့ဒီနေ့အားရစရာရှိတယ်လို့ပြောလို့ရတ
ယ်။တက်ချုပ်ရဲ့စကားညဉ့်ညဉ့်ရေးလားစိန်ခေါ်မှုလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့အပတ်စဉ်မြမကြီးတုံးတက်ချက်ကိုပြန်လည်တင်ဆက်တဲ့ခါမှာပြည်စုံကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြတ်ဒေါခင်မျိုးတက်ကတင်ဆက်ထားပါတယ်ခင်ဗျာ။နားဆင်ကြပါ။
American ဖဏာယီဝန်ကြီးဌာနကမြန်မာပေါ်ဒဏ်ခတ်မှုတွေလျှောက်ပေါ်ပေးတဲ့ဆောင်းပါးကိုတော့ဗုဒ္ဓဖူးနေမှာ CNN သတင်းဌာနကIan McCarthy ကအရေးပါတယ်။လုံးဝဖြတ်သိမ်းပစ်တာမဟုတ်ပေမဲ့အရေးယူတန်းခတ်မှုတွေကိုရှော့ပေါ်ပေးတာဟာအိုဘားမားအစိုးရအဖွဲ့ကမြန်မာနိုင်ငံကနိုင်ငံရေးအပြောင်းအလဲအတွက်ကျေနပ်မှုတွေတိုးလာနေတာကိုထင်ရတဲ့လှုပ်ဆောင်မှုတစ်ခုလို့ဆိုပါတယ်။ရှော့ပေးခဲ့တဲ့အထက်မှာမြန်မာအစိုးရရဲ့ဗန္ဒာရေးတက်လုပ်ငန်းနဲ့တပ်တူတဲ့လုပ်ငန်းတွေလို့ဖွဲ့စည်းမျိုးမှရှိတဲ့ American ဗန္ဒာရေးဌာနကအမည်မဲဆင်းသွင်းထားတဲ့ကုမ္ပဏီတွေပါဝင်တယ်လို့မြန်မာနိုင်ငံတွင်းစီးပွားရေးလုပ်ငန်းလုပ်ကိုင်ဖို့အတွက်မြန်မာနဲ့အမေရိကန်နိုင်ငံသားတွေကြားငွေလွှဲပြောင်းမှုကိုလွတ်လပ်စွာလုပ်ဆောင်နိုင်တာပါပါဝင်ပါတယ်။မြန်မာနိုင်ငံမှာမနစ်ကရွေးကောက်ပွဲအောင်မြင်မြင်ကျင်းပပြီးဒီမိုကရေစီနည်းကမ်အစိုးရတက်ကိုငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးတာလို့တမန်ဝင်လောက်ရတွေကြောင့်မြန်မာနိုင်ငံရေးစီးပွားရေးတိုးတက်စေရေးအတွက်အမေရိကန်နိုင်ငံကခိုင်မာတဲ့ပံ့ပိုးမှုပေးတာကိုပြတာဖြစ်ပြီးလူတချို့ကတော့ပြောင်းလဲလာစေဖို့အတွက်ဖိအားပေးတဲ့အနေနဲ့ပြမထအရေးယူမှုတွေဆက်ပြီးထားတာလို့ဖော်ပြထားပါတယ်။ဒေါန်ဆန်းစုကြည်ကိုဖွဲ့စည်းပုံအခြေခံဥပဒေကသမရနေရမယူနိုင်အောင်တားထားပေမဲ့သူ့ပါတီအနိုင်ရခဲ့ပြီးတဲ့နောက်နိုင်ငံကိုဥဆောင်မှုရာထူးတစ်ခုထွန်းပြီးဥဆောင်ခဲ့တာမို့အများကနိုင်ငံခေါင်းဆောင်ဖြစ်လက်ခံထားပါတယ်။ဒါပေမဲ့လည်းခုထိပြင်လို့မရသေးတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကပဲလွှတ်တော်ရဲ့အမတ်နေရ25ရာခိုင်နှုန်းကိုစစ်တပ်ကပေးထားတာမို့ဒါကမြန်မာနိုင်ငံမှာခုထိဩစာရှိစေအရင်အစ်အစိုးရကဒီမိုကရေစီကူးပြောင်းရေးကိုဆန့်ကျင်တာလို့မြင်ပါတယ်လေ။ဒီလိုဒီမိုကရေစီအဟန့်တားဖြစ်စေတဲ့အနေအထားတွေတွေ့နေရသေးသေး၍အမေရိကန်ဗန်နာရေးဝန်ကြီးဌာနကတော့မြန်မာနိုင်ငံပေါ်မှာအရေးယူတန်းခတ်မှုအလုံးကိုတော့ဖြေလျှော့ပေးဖို့မမြင်ဘူးလို့ရေးသားထားပါတယ်။ဗုဒ္ဓဘူးနေထက် The Nation သတင်းမှာတော့အခုလိုအမေရိကန်အစိုးရကမြန်မာပေါ်အရေးယူတန်းခတ်မှုတွေလျှော့ပေါ်ပေးလိုက်တာကိုမြန်မာအစိုးရကကြိုဆိုကြောင်းရေးသားထားပါတယ်။အစိုးရပြောခွင့်ရဦးစော်ထေးကအခုလောက်ရက်အတွက်တကယ့်ကိုကြိုးစားချောင်းနဲ့ဒါဟာအမေရိကန်မြန်မာနှစ်နိုင်ငံကြားကုန်သွယ်ရေးတိုးမြင့်လာနိုင်တယ်လို့အရင်ကျိုးနေစနစ်နဲ့အတားခံနေရတဲ့စီးပွားရေးတွေအတွက်လည်းမျှော်လင့်ချက်တွေတိုးလာနိုင်တယ်လို့ပြောဆိုတာကိုဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့အကူပြောင်းကာလမြန်မာ transition ဆောင်းပါးကိုတော့ဗုဒ္ဓဘူးနေထုတ် bloomberg.com မှာဆောင်းပါးရှင် Nishit Hajari ကရေးပါတယ်။ဆယ်စုနှစ်နဲ့ချီပြီးဆေးဥချုပ်မှုအောင်နေခဲ့ရတဲ့မြန်မာနိုင်ငံရဲ့အပြောင်းလဲဟာနေချင်းညချင်းပြောင်းလဲတာမျိုးမဟုတ်ပါဘူးတဲ့။မြန်မာနိုင်ငံဟာပြင်ပကဘာနဲ့ထိတွေ့ခွင့်ရလာတာ၄-၅နှစ်လောက်ရှိနေပြီဖြစ်ပေမဲ့အချိန်နေဟာမျှော်လင့်ချက်တွေရောမရေရာတာတွေပါနှမျိုးစလုံးရောထွေးနေစေပါတဲ့နိုင်ငံအတွက်လိုအပ်တဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုလှိမ့်ဝင်လာတာနဲ့အမျှအင်ချမ်းမြေဈေးတွေထိုးတက်ပြီးမငြိမ်းချမ်းမှုတွေပိုများလာမယ်ချိမ့်ချောက်မှုတွေခန်းနေရတယ်လို့လွတ်လပ်မှုရှိလာတဲ့သတင်းမီဒီယာနဲ့အင်တာနက်သုံးစွဲမှုကျေပြန့်လာတာကနေဆွေးနွေးညှဉ်းပန်းမှုတွေလွတ်လပ်လာပေမဲ့အစွန်းရောက်ဖုံးတော်ကြီးတွေရဲ့မွတ်စလင်ဆန့်ကျင်လှုပ်ဆောင်မှုတွေကြီးထွားလာစေတဲ့အရေးနဲ့လည်းရင်ဆိုင်နေရတယ်လို့ဆိုပါတယ်ဒီထဲမှာအရေးအကြီးဆုံးကကမ္ဘာပေါ်ကအရှိဆုံးပြည်ရင်းစစ်ကိုအစိုးရတက်ကရက်သွားတဲ့အထိလုံနိုင်ပါမလားဆိုတဲ့တန်တရားတွေရှိနေပါတယ်လေ ရင်သမရဦးသိန်းစင်ရဲ့ပြုပင်ပြောင်းလဲအစီအစဉ်တွေနဲ့ပတ်သက်ပြီးတကယ်စစ်မှန်မှုရှိမရှိအကဲခတ်စောင့်ကြည့်သူတွေကြားအငင်းပွားနေကြချိန်မှာပဲအခုထိစစ်တပ်ကလွှတ်တော်မှအမှတ်နေရ၄ပုံ၃ပုံယူထားတာအခြေခံဥပဒေပြင်ရေးကိုဗီဒီယိုအာဏာသုံးပယ်ချနိုင်တာတွေနဲ့သူတို့ရဲ့ဩဇာကိုလွန်လွန်းနဲ့လွှတ်ပေးမဲ့ပုံမပေါ်ဘူးလို့ဆိုပါတယ်စီပွားရေးအများစုကစစ်တပ်နဲ့အလင်းတင်တဲ့ခရိုနီတွေလက်ထက်ရှိနေတာတွေ့ရတဲ့အပြင်နိုင်ငံရေးမှာလည်းမွတ်စလင်ဆန့်ကျင်ရေးကိုပါဆွဲသွင်းနေမှုတွေတွေ့နေရတာမို့ဒေါ်စုရဲ့ပါတီအနေနဲ့အပြောင်းလဲတွေအရှိန်ဟုန်နဲ့ဖြစ်လာစေဖို့အရေးဟာစစ်တပ်ရဲ့ပါဝင်လာမှုပေါ်မှာအများဆုံးတည်နေတယ်လို့ထောက်ပြထားပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲကိုနှောက်ယှက်ပိတ်ပင်နေသူတွေလူ့ခွင့်ရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေသူတွေနောက်ကိုရီးယားနဲ့ CIA ကုန်းနဲ့ဆက်ဆံရေးတိုးမြင့်ဖို့လှုပ်ကြိုင်နေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီးရေးရပိတ်ဆို့မှုကိုဆက်ပြီးပြတ်ထန်းထားတာဖြစ်တယ်လို့အမေရိကန်ကပြောပါတယ်။အမေရိကန်ကဆက်ချထားတဲ့ဒဏ်ခတ်ရေးယူမှုကြောင့်နိုင်ငံပြုပြင်ပြောင်းလဲရေးကိုအထောက်အကူဖြစ်စေမယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။အခုလာမယ့်စနေညဒရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဒရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်ဝင်ဆွေးနွေးကြဖို့တော်ရရှင်နဲ့အားလုံးကိုဖိတ်ခေါ်ပါခင်ဗျာ။
နာမည်စနေညဒရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါတယ်ခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါနာနခင်တိုင်းနားဆင်နေကြ American Indian အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးနေပါတယ်ခင်ဗျာ
ဒီနေ့ပြတင်ပြမယ် Idiom အတုံးကတော့
To fill someone's shoes.
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက TO2FILL to fill ကဖြည့်ဖို့ SOMEONE'S someone's ကလူတူတယောက်ရဲ့ SHOES shoes ကဖနာဆိုတော့စကပိုက်ထုံးရဲ့လုံးကောက်အသေးပဲကလူတူတယောက်ရဲ့ဖနက်ကိုဖြည့်ဖို့ပေါ့ idiom အသေးပဲကတော့ကျမတို့မြန်မာမှာလူတူဦးရဲ့ခြေရာကိုလိုက်နှင်းနိုင်အောင်လူတူဦးရဲ့ခြေရာကိုမိနိုင်အောင်လှုပ်ဖို့နဲ့ဆင်တူတယ်လို့ဆိုရမှာပါဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our schoolis among the top in the state.
Chang Osia အသစ်ကတော့ Chang Osia ဟောင်းရဲ့ခြေရာကိုလိုက်မိနိုင်ဖို့အတော်လေးကြိုးစားရအောင်မေး။ကျွန်တော်တို့ Chang ကပြည်နယ်မှာထိတ်တန့်ရှင်းဝင် Chang တွေနဲ့ပါနေတာကိုဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state.
လူတူဦးရဲ့ခြေရာကိုလိုက်နှင်းနိုင်အောင်လူတူဦးရဲ့ခြေရာကိုမိနိုင်အောင်လှုပ်ဖို့ဆိုရင်ဘယ်လိုပြောမလဲ
To fill someone's shoes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American 3 EN English စာတင်ငန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ပတ်စဉ်မြမအကြီးသုံးသက်ချက်ကိုတင်ဆက်ပေးဖို့အချိန်ကြက်ရောက်လာပါပြီ။ပြီးခဲ့တဲ့သတင်းပတ်အတွင်းသတင်းစာရှင်းလင်းပွဲမှာတက်ချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားချက်ဟာမြန်မာနိုင်ငံညီညွတ်ရေးအတွက်ဘလောက်များအားတက်စရာကောင်းပါသလဲ။တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအပေါ်တက်မတော်ရဲ့သဘောထားမပြောင်းလဲတဲ့တစုံတရာပါရှိသလားဆိုတာတွေကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဥဖေတန်းမြန်မာနိုင်ငံရေးလှိလာသုံးသက်သူဒေါက်တာရန်မျိုးသိန်းတို့နဲ့ဦးကျော်စံတာကဆွေးနွေးတုံးသက်တင်ပြထားတာကိုနားဆင်ကြပါခင်ဗျာ
။ဒီမောင်သူဘူဂျုံမူကြီးမင်းအောင်လှိုင်တင်စားရှင်းနေပါဟာဘလောက်ထူကြလဲဘလောက်အတက်စရာကောင်းလဲဆိုတော့ဒေါက်တာရမျိုးစိန်အကျဉ်းယုံပြီးတော့နည်းနည်းတုံးသက်ပေးပါလားခင်ဗျာ
။အစိုးရအဖြစ်လက်ထက်မှာဒီမီဒီယာအချို့နဲ့အရေးကြီးတွေ့ပြီးတော့စကားပြောတဲ့တင်စားရှင်းနေပွဲဖြစ်တဲ့အတွက်ကြောင့်မလို့တော့ဒီနေ့အားရစရာရှိတယ်လို့ပြောလို့ရပါတယ်။ဒါပေမဲ့ဒီတိရင်းငယ်ငယ်ကြီးနဲ့ပတ်သက်ပြီးတော့ 我就没有来逼的这边这个啊我一家逼家母在嘛阿内里里哟这个人那对高铁破了你啊嘛先靠母里开开里家里里你还辛苦对呀我拿了白骨无敌里的里面嘛是嘛说了那么话的哦但是那个那个破区里面那个一家对手孙女逼啊就压的去你那孙女打开破里大家那那个一块地里那个啊，全部地价太差比了，啊，人家什么也不顾，一地比了，从边要求的你他没有了，那些你他妈哦，第六亩白马阿奶的路密码的，那我先讲，唐山书记吴尚的，比如人家龙岩镇的三点五，建设你的加拉嘛。那咱们老百姓木瓦那里、龙岩村里、建设木里屋，就比了比别的地方你得要你的看家了那边。咱们那屋天桥呢，唐山书记屋上的苏家怀里呢，现实比较破上面就是人家的龙岩村里嘛。多么其他的灯光木里、汉达里屋、中南亚屋、南南哪里都东大路都要来。
ဟုတ်ကဲ့ခင်ဗျာတကယ်တော့ခင်ဗျားတို့အရသာအစိုးရနဲ့ဘာပဲဆက်လုပ်လို့စစ်တပ်ရဲ့ယက်ဒီရကဘယ်လိုဖြစ်တယ်ဆိုတဲ့သဘောကိုသူတို့ကျူတင်သတိပေးပြလိုက်တဲ့သဘောလို့ဆရာသုံးသပ်လို့ပေါ့ခင်ဗျာအကျဉ်းတွေ့တော့
အဲအဲ့ဒီသဘောမျိုးဘက်ကိုရှင်းနေပါလေက
ဟုတ်ကဲ့ဥပဒေရဲ့သုံးသပ်ချက်လည်းသိချင်ပါတယ
်သူပြောထားတဲ့အထက်မှာဒီ9နှစ်အတွင်းငင်းချမ်းရေးရအောင်ဒေါက်တာဆန်းစုကြည်နဲ့ပူးပေါင်းဆောင်ရွက်သွားမယ်ညှိနှိုင်းထားတယ်ရောသမရဦးထင်ကျော်ရဲ့ခေါင်းဆောင်မှုအောက်မှာလည်းပဲပူးပေါင်းပါဝင်ဆောင်ရွက်မယ်နောက်ရောထာဝရငင်းချမ်းရေးကိုလူလာတယ်အဲ့လိုရဖို့အတွက်ယုံကြည်တယ်ပေါ့အဲ့နဲ့နေသူရဲ့ဖွဲ့စည်းပုံရှိခံဥပဒေပြင်ဆင်ဖို့သဘောတူရဆိုတော့အဲ့အချက်လက်တွေကတော့ဟိုသူစိတ်ထဲမှာရှိသည်ဖြစ်စေမရှိသည်ဖြစ်စေပေါ့နော်ကျွန်တော်တို့ဟိုသူရဲ့အပြုသဘောဆောင်တယ်လို့ကျွန်တော်တို့မြင်တယ်အဲဒါပေမဲ့ဒီကိစ္စတွေကလည်းအခုမှပြောလာတာမဟုတ်ပါဘူးဦးသိန်းစိန်လက်ထက်ကလေးကလည်းဒါအစိုးရနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ဆိုတော့အပုံစံမျိုးအများကြီးပြောခဲ့တယ်ပေါ့နော်။အော်ဒီတော့ကျွန်တော်တို့တကယ်တမ်းလက်တွေ့မှာလည်းပဲအဲသမရဦးသိန်းစိန်ရဲ့အမိန့်ကိုနာမခံပဲငင်းချမ်းရေးလုပ်ငန်းတွေကိုဟိုပူးပေါင်းပါဝင်မှုအားနေပြီးတော့တိုက်ပွဲတွေကိုဆက်ပြီးတော့ပေါ်ဆောင်ခဲ့တာလည်းရှိပါတယ်။အဲဒီတော့ဒီလိုပြောဆိုချက်ပေါ်မှာကျွန်တော်တို့ကတော့ဟိုကြိုးဆိုပါတယ်။ဒါပေမဲ့လက်တွေ့လုပ်တဲ့အခါမှာဒီလောက်တော့မလွယ်ဘူးထင်ပါတယ်ဗျ။ဟု
တ်ကဲ့အဲဒီတော့သူကငင်းချမ်းရေးလိုလားတယ်လို့ပါဇက်ကပြောတယ်။တစ်ဖက်မှာကတော့တိုင်းရင်းသားတွေကဒီမှာစီးရေးတွေသူကတိုးမြင့်ပြီးလုပ်နေဆိုတာမိသားတစ်ဖက်ရေမုတ်တစ်ဖက်ဆိုတဲ့မူဝါဒမျိုးဖြစ်နေတာပါခင်ဗျာဒေါက်တာရေမျိုးသိန်း။အ
ဲကမ္ဘာ့ကာကွယ်ရေးဥပဒေချုပ်ကတရင်းမီဒီယာတွေနဲ့တွေ့တဲ့နေရာမှာငင်းချမ်းရေးကို၅နှစ်အတွင်းတော့လုံးချင်ပါလေ။နောက်ဟိုပြည်အောင်စုညီညာရေးညီလာခံကိုလည်းအောင်မြင်အောင်လုပ်ချင်ပါလေ။အစိုးရနဲ့ပူးပေါင်းဆောင်ရွက်ချင်ပါလေ။နောက်တမရဦးတင်ကျော်ရဲ့ဟိုဥဆောင်မှုအောက်မှာပူးပေါင်းဆောင်ရွက်နေပါလေလို့ပြောနေမယ်လို့အတိုင်းသားဒေသတွေမှာတိုက်ပွဲတွေပဲအချိန်ကျလာတာကိုတွေ့ရတဲ့အခါကျတော့ပြောမယ်ဆိုရင်တော့မီးစားတစ်ဖက်ဂျီမိုးတစ်ဖက်ဆိုတဲ့ပုံစံမျိုးကတော့တော်တော်လေးကိုထင်ထင်ရှားရှားတွေ့နေရတယ်လို့ကျွန်တော်ကသုံးသပ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဥပဒေကပါပြောလို့ပါလေဒီလိုတစ်ဖက်ကတိုက်နေတယ်တစ်ဖက်ကညီညာရေးစကားပြောနေဆိုတဲ့ပတ်သက်ပြီးတော့
တိုက်ပွဲဆိုတာကတော့လေဟိုတစ်ဖက်တည်းနဲ့လည်းမပြည့်ပြတ်ပါဘူးဟိုသူ့ရဲ့အပြောမှလည်းပဲဟိုဒီလက်နက်ကင်တပ်ဖွဲ့တွေနဲ့ပေါ့နော်သူဟိုစီးမှသူနေတော့ဘာမှဖြစ်ဘူးသူတို့ကိုလာတိုက်လို့တိုက်ရပါတယ်ဆိုတော့အကြောင်းပေါ့နော်နောက်ပြီးတော့ AA တို့ MMDA တို့အော်နော် TNL တို့ကြတော့ဒီမိုကရေစီအစိုးရအသစ်ကိုတိုက်နေတဲ့ပုံစံမျိုးဒီမိုကရေစီလမ်းကြောင်းကိုဖျက်လို့ဖျက်ဆီးလုပ်နေတဲ့ပုံစံမျိုးအမျိုးမျိုးပေါ့နော်အဲအကြောင်းပြချက်တွေအမျိုးမျိုးနဲ့တိုက်ပွဲကတော့ဆက်ဖြစ်နေပါတယ်အဲဒီတော့ဒီအကြောင်းပြချက်တွေဟာမဖြစ်တဲ့ကိစ္စတွေတကယ်လို့တယောက်နဲ့တယောက်နေမဲ့ငဆအာရမီငါတာမကျော်နဲ့ငါတာကျော်တော့ဘာဖြစ်မလဲပြီးတော့မင်းတပ်တွေကိုဟိုဒီနေရာကနောက်ဆုတ်ပေးအလားဒီလမ်းကြောင်းရှင်းပေးအဲ့လိုမျိုးတောင်းဆိုနေရင်တော့ဟောဒီတိုက်ပွဲတွေဟာဘယ်တော့မှရဆက်သွားမှာမဟုတ်ဘူးဒါစီအတားကြီးရလို့မှုနဲ့တစ်ဖက်နဲ့တစ်ဖက်ကြိုးစားနေကြရင်တော့ဟောဒီငင်းချမ်းကြီးဆိုရဲလမ်းစဉ်ကိုရောက်ဖို့တော်တော်ကိုအခက်အခဲတွေ့ပါလိမ့်မယ်အဲဒါကြောင့်ဟိုနှစ်ဖက်တပ်တွေပေါ့အထူးသဖြင့်တပ်မတော်အနေနဲ့ထိန်းချုပ်ဖို့ပို့ပြီးတော့ကျွန်တော်တို့ကလိုလားပါတယ်ပါးစပ်နဲ့ငင်းချမ်းကြီးစကားပြောနေတာတဲ့လက်တွေ့အကောင့်ထဲဖို့ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့တော့အင်အားကြီးရဲ့ဒါပြည်တော်စုတစ်ခုလုံးကိုကိုစားပြုတဲ့တပ်မတော်ကြီးနဲ့ဟိုတိုင်းရင်းသားလူနည်းစုရဲ့တပ်ဖွဲ့တွေနဲ့ငင်းချမ်းရေးလုပ်တဲ့နေရာမှာတော့ အင်အားကြီးရဲ့လူကဟိုဘက်ကိုစီးအဖျင်းအေးနေအောင်လုပ်ပြီးမှညဉ့်ညိုင်းစပွဲခေါ်တဲ့ပုံစံမျိုးလက်လင်ချိုးပြီးတော့ညဉ့်ညိုင်းစကားပြောခိုင်းတာမျိုးကတော့မြန်မာနိုင်ငံမှာအစင်းလာရှိလာတဲ့မူဝါဒလို့ထင်ပါတယ်အခုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လည်းဒီတိုင်းလုပ်နေဆိုတော့ဘာအများအစီဆန်းပါလို့လဲဆိုတော့မေ့စရာဖြစ်မယ်ထင်ပါတယ်တခုအရေးကြီးတာဒီညမှာဘာကြောင့်သူကတနိုင်ငံလုံးအပြစ်ခတ်ရဆဲရေးကြီးညာပြီးတော့ညဉ့်ညိုင်းမခေါ်နိုင်ဘူးလို့ထင်ပါတယ်ခင်ဗျာဒေါက်တာရေမျိုးသိန်းဘာကြောင့်မခေါ်ကျင်တာလဲသူကတော့မျိုး
ကျွန်တော်အမြင်ကတော့နိုင်ငံရေးနည်းလမ်းအရတွဲဆုံဆွေးနွေးအဖြစ်ရှာပြီးတော့မှအဲဒီလူလိုက်ရေးရာပြီးကလေးကဖြစ်မှုတဲ့ပြည်တွင်းအဖြစ်ကိုအဆုံးသတ်နိုင်လေဆိုတဲ့အခြေခံယူဆချက်အပိုင်းမှာတမတော်အနေနဲ့ဟိုအဲ့ဒီယူဆချက်ကိုလက်ခံနိုင်တဲ့အနေအထားရှိပေးဖို့မရပါဘူးအစင်းသင့်ဖြစ်ပေးဖို့မရဘူးလို့ကျွန်တော်ကတော့ယူဆပါတယ်ဒီပြည်တွင်းငြိမ်းချမ်းရေးစိန်ခေါ်မှုကိုဖြည့်ရှင်းဖို့ဆိုရင်အမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့တနင်္ဂနွေလုံးမှာအပြစ်ကရစဲရေးကိုတစ်ဖက်သက်ကြီးညာနိုင်ဖို့လိုအပ်ပါလေ။အဲဒီလိုကြီးညာပြီးတဲ့အခါမှာနိုင်ငံရေးဆွေးနွေးပွဲတွေကိုစတင်မယ်ဆိုလို့ရှိရင်အဒေါ်ဆန်းစုကြည်လိုလားတဲ့27ရာစုပင်လုံးငင်းငင်းကြီးညီလာခံကိုလည်းပဲကျွန်တော်တို့တစ်လနှစ်လဆိုတဲ့အချိန်တွင်းမှာအထမြောက်အောင်လုပ်ဖို့အလားအလာပို့ပြီးတော့ကောင်းလာပါမယ်။နောက်ပြီးတော့တော်ဆန်းစုကြည်ကိုယ်တိုင်ပြောထားတယ်ဗျာမိမိရေးဆိုတဲ့ဘက်မှာကိုကဘာရမလဲဆိုတာတဲ့ကိုဘက်ကဘာပေးမလဲဆိုတဲ့အခြေခံဘက်ကစဉ်းစားမယ်ဆိုရင်တစ်ဖက်သက်အပြစ်ခတ်ရစဲရေးကိုတနိုင်ငံလုံးအတိုင်းအတာနဲ့ကြီးညာမှုနဲ့စတင်ပေးမယ်လို့ကျွန်တော်ကတော့တုံ့တက်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီညမှာတစ်ခုမေးရင်ကမြန်မာနိုင်ငံမှာစစ်ပွဲစီမသူတို့စစ်တပ်အရေးပါမယ်စစ်တပ်အရာရောက်မယ်စစ်တပ်ဟာဒီလိုအဓိကနေရာကနေပိုင်ခွင့်ရှိမယ်ဆိုတော့အယူအဆရှိနေလို့ပြည်တွင်းစစ်ကိုသူတို့အချိန်ဆွဲတိုက်နေရဲဆိုတော့သုံးသပ်ချက်တစ်မျိုးရှိခဲ့ပါတယ်အဲ့ကစားမှန်သလားမှားသလားဥပဒေသဘောသိပါမယ်အ
ဲ့တော့တပ်မတော်ရဲ့ဒီ mindset ကအစိပ်ပိုင်းတစ်ခုတော့ဖြစ်နိုင်ပါတယ်ဒါပေမဲ့အကုန်လုံးတော့အဲ့ဒီအပေါ်မှာမူတည်ပြီးတော့ငင်းချမ်းရေးအေးမလုပ်ခဲ့ဘူးဆိုတော့မဟုတ်မှန်တိုက်ပါဘူးငင်းချမ်းရေးအကြောင်းကိုဆံပြစဉ်းစားခဲ့တာလည်းအများကြီးရှိတာပေါ့တကယ်စေရင်စေနာနဲ့အောင်အောင်မြင်မြင်လုပ်ဖို့လို့ခံယူချက်အပြည့်အဝရှိရဆိုရင်ဒါဒီတပ်မတော်အနေနဲ့အကောင့်ထဲမဖော်နိုင်စရာအကြောင်းမရှိပါဘူးဒါပေမဲ့အဲ့ဒီအပေါ်မှာအရှိမခံမဲနဲ့စီအင်အားအသာကြီးရလို့မှုအပါအဝင်ဒီတိုင်းသားတွေကိုဒေသကိုစီမံအုပ်ချုပ်ပိုင်ခွင့်ဖက်ဒရယ်စနစ်မျိုးကိုသူတို့တစ်ချိန်ကဒီ mindset ကမရှိခဲ့ဘူးကြာဒါဖက်ဒရယ်ပြည်ထောင်စုဆိုတာပြဿနာတစ်ခုဖြစ်နေအဲ့ဒါဟာအဓိကအကြောင်းပဲလို့မြင်တယ်ဒီလိုများပေးလိုက်ရင်တိုင်းသားတွေဟာပြည်ထောင်စုတွေကခွဲထွက်သွားမလားဒါမို့အများကြီးပဲပို့ဖက်ကပက်ပါသွားမလားအဲ့လိုအခြေခံပုံမှာမူတည်ပြီးတော့ဒီသူတို့ကဒီငင်းချမ်းရေးကိုအောင်အောင်မြင်မြင်မလုပ်နိုင်ခဲ့တာလို့ပဲအဲကျွန်တော်တုံ့သက်ပါတယ်ကြာနော
်ဟုတ်ကဲ့ကျွန်တော်ဒီမိကုံးကိုပဲဒေါက်တာရမျိုးသိန်းကိုမေ့ချင်ပါတယ်စစ်တပ်ဟာတပ်မတော်ဟာသူတို့အခန့်ကဏ္ဍသိအရေးပါအရာရောက်ဖို့လူအပ်တဲ့အတွက်ကြောင့်ရောက်စီကျင်တဲ့အတွက်ကြောင့်ပြည်တွင်းစစ်ကိုသူတို့အချိန်ဆွဲထားရဲဆိုတဲ့ကိစ္စဥပဒေကတော့ပြည်တွင်းစစ်ကိုအချိန်ဆွဲရဟာသူတို့ဖက်ဒရယ်ပြည်ထောင်စုကိုလက်မခံနိုင်လို့ပိုဖြစ်လိုက်မယ်လို့သုံးသပ်ပါတယ်တကယ်တော့ဖက်ဒရယ်ပြည်ထောင်စုကိုလည်းပဲစဉ်းစားကြည့်မယ်ဆိုရင်မြန်မာအရသာနိုင်ငံရေးလောကကလူတော်တော်များများဟာလက်ခံလာကြပါတယ်အထူးသဖြင့်88နောက်ပိုင်းမှာလှုပ်ရှားလာတဲ့ကြောင်းသားလူငယ်အဖွဲ့အစည်းတွေဒါတိုင်းတန်းနဲ့လက်တွဲပြီးတော့လက်နက်ကန်ခဲ့တဲ့လူတွေဘယ်သူမှမစိုးမေးလိုက်သူတို့တောင်းသဘောပေါက်ပြီးတော့ဒါဟာဖြစ်တဲ့နယ်လို့လုပ်တယ်ဒါပေမဲ့တပ်မတော်ကတော့လက်မခံနိုင်ဘူးဥပဒေနဲ့သဘောရဆိုဖြစ်နေဆိုရင်တော့ဒေါက်တာရံမျိုးသိန်းဘယ်လိုသုံးသပ်လို့ပါလဲသူတို့အခန့်ကဏ္ဍအတွက်ဒီဟာကိုတမင်အချိန်ဆွဲထားသလားတကယ်ပဲသူတို့ဖက်ဒရယ်ကိုသဘောမပေါက်နိုင်လို့လား
1962ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းမှာတမလို့အနေနဲ့နိုင်ငံရေးမှာဩဇာလွှမ်းမိုးမှုကိုခုနှစ်ကြာတည်ဆောက်လာတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်လက်ရှိအခြေအနေအထိလည်းပဲတမလို့ဟာသူအစိုးရနဲ့ဒီနိုင်ငံရေးဖြစ်စဉ်တွေအပေါ်မှာဩဇာတက်ရောက်မှုသတ်ပြီးတော့ကြိုးစားနေတယ်ဆိုတာကို2007ဖွဲ့စည်းပုံအခြေခံဥပဒေအရလည်းပဲအထင်ရှားတွေ့ရှိရပြီးဖြစ်ပါတယ်။နောက်တစ်ချက်ကတန်တော်ကာကွယ်ရေးအစည်းအချုပ်ကကျွန်တော်တနင်္လာရှင်းလင်းပွဲမှာဒါငင်းငင်းကြီးရမှတန်တော်ကနိုင်ငံရေးကနေထွက်ခွာမယ်ဆိုတဲ့သဘောမျိုးပြောတဲ့စကားအားလည်းပဲလက်တွေ့မကြဘူး။ပို့ပြီးတော့ခက်ခဲပြီးတော့ပို့ပြီးတော့ချက်သေးတဲ့ဘက်ကိုဥတည်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။
ဟုတ်ကဲ့ဥပဒေသားကဘယ်လိုသုံးသပ်လို့ပါလဲ။ပိုကျုပ်မူကြီးရဲ့သတင်းစာရှင်းလင်းပွဲပြောတဲ့ကိစ္စဟာပြည်ထောင်စုညီညာရေးအတွက်အသက်ဆရာလားဒုံရင်းပဲလားမထူးတဲ့စကားပဲလားသူတို့မဟုတ်စိတ်ပြက်ဆရာလားဆိုတာတို့ခက်တို့သုံးသပ်ပြပါ
။ဟုတ်ကဲ့အထူးသဖြင့်တော့ကျွန်တော်တို့ ဒီဒုတိယလုံးကဟိုမကြိုက်တဲ့25ရာခိုင်နှုန်းလွတ်တော်ထဲမှာလာထိုင်နေတဲ့ကိစ္စပါပဲအဲအဲ့ဒီယာတွေကိုသူကငင်းညာရေးရမှအာဒါတွေတို့နိုင်ငံရေးလုတ်ပိုင်ခွင့်တွေကိုဆွနှုတ်သွားမယ်နော်ရေဘူးရဆန်တဲ့စကားပြောခြင်းအားဖြင့်တော့ဒါအပြုသဘောဆောင်တယ်လို့မြင်ရပေမဲ့အဲတကယ်လက်တွေ့မှာတော့ပြဿနာတွေအများကြီးရှိပါတယ်လက်တွေ့မဖြစ်နိုင်ဘူးလို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျအ
ဲ့တော့နောက်ဆုံးဒေါက်တာရမြတ်သိန်းရဲ့တဖက်ကလည်းပြောပါဒီကာကျုပ်ရဲ့နောက်ဆုံးသတင်းစာရှင်းလင်းပွဲဒီအတက်ဆရာလားစိတ်ပျက်ဆရာလားမထူးတဲ့ဇလန်တပုတ်လားဆိုတာ
ကိုစိတ်လို့ရှားစီရအချက်လက်အချို့ပါဝင်နေတယ်လို့အပြင်းရင်းရင်းနဲ့စိန်ခေါ်မှုအခုဒီလိုအခြေခံဥပဒေအကျက်တဲ့ဒီပြဿနာကြီးတွေကိုဖြေရှင်းနိုင်ဖို့အကြံပြုချက်မျိုးအစီအမံချက်မျိုးတွေမတွေ့ရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့နိုင်ငံရဲ့ပြင်းရင်းရင်းနဲ့ခရင်းစဉ်ဟာပို့ပြီးတော့ရှေ့ကြအောင်မယ်ပို့ပြီးတော့ရှုပ်ခွေးအောင်မယ်စိန်ခေါ်မှုတွေအကျက်တွေနဲ့ပို့ပြီးကြုံတွေ့ရအောင်မယ်လို့ကျွန်တော်ကတော့ကုန်သက်ချင်ပါဗျာ
ဒါကတော့တက်ချုပ်စကားညဉ့်ဉန်ရီလားစိန်ခေါ်မှုလားဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်တဲ့ဥကြောစံသားရဲ့မြမကြီးတုံ့တက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါမယ်အခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့ American ပြည်အောင်စုကိုလေ့လာရေးခီးစဉ်နဲ့ရောက်ရှိနေတဲ့မြန်မာတိုင်းသတင်းဂျာနယ်ကသတင်းသမားကိုဝလုံးကသူဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြထားပါတယ်မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကျွန်တော်ယုံကြည်တာကတော့လူတိုင်းမှာကာတူညီတဲ့ခွင့်ရေးတန်းတူရှိတယ်ဆိုတာပါ။သားရောင်မရွေးလူမျိုးမရွေးဘာသာမရွေးအားလုံးဟာခွင့်ရေးတန်းတူနဲ့ဘယ်နေရာမှာပဲဖြစ်ဖြစ်နေထိုင်သက်ရှင်ခွင့်ရရှိကြရမှာပဲဖြစ်ပါတယ်။ဘလို့အကြောင်းမျိုးတွေကြောင့်လဲမှဒီခွင့်ရေးကိုပြင်ထင်ထားစီလို့မရပါဘူး။ကျွန်တော်တွေ့ကြုံကိုပြောရမယ်ဆိုရင်လူငယ်တဲ့နှစ်တွေတွင်ဒီပကဖြစ်ပွားရာရခိုင်ဒီနယ်ကချင်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်၊ချင်းပြည်နယ်စတဲ့တိုင်းဒေသတွေစီကိုကျွန်တော်သတင်းလိုက်ရင်တွားရောက်ခဲ့ပါတယ်။ကျွန်တော်တွေ့ရှိခံစားရတာကဒိုင်းပြည်လုံးမှာနေထိုင်ကြတဲ့ကျွန်တော်တို့တိုင်းဒေသပြည်သူတွေကနှစ်ပေါင်းများစွာအခွင့်အရေးတွေချိုးဖက်ဖျက်ဆီးခံနေကြရပါတယ်။နေဆက်ဒေသတွေမှာတရားဥပဒေစိုးမိုးမှုမရှိပါဘူး။သူတို့ရဲ့စီးပွားရေးခွင့်လန်းတွေကလည်းအင်မတန်မှနှိပ်ပါပါတယ်။ပြမကြီးဆောင်ရှောက်မှုလမ်းမဆက်သွယ်ရေးစတဲ့ရာတွေလည်းကောင်းကောင်းမွန်မွန်မရှိတာကျွန်တော်တွေ့ခဲ့ရပါတယ်။ပညာရေးဆိုတာကလည်းလူချင်းမီတဲ့ပညာရေးသူတို့မတင်ကြရပါဘူး။ဒီထက်ပိုဆိုတာကဒီပခတွေကြောင့်တအိုးရင်စီးနေဆုံးရှုံးသွားသလိုနှစ်ပေါင်းများစွာဒုက္ခတွေစခန်းတွေမှာခိုးလုံနေကြရခြင်းဖြစ်ပါတယ်။ဒါပြင်ဒီခွင့်ရေးကိုရရှိဖို့ကြိုးစားကြသူတွေလည်းနှစ်တွေကြာပြီးအချင်းထောင်နေထဲမှာအသက်တွေသတိရင်းတိုက်ပွဲတွေဝင်ကြရတယ်။သူတို့ရဲ့ပို့တန်တဲ့ဘဝတွေအချိန်တွေပျက်စီးလေလင်းကြရတယ်။ဒါပေမဲ့သူတို့ဇွဲလုံလာတွေဝရိယတွေမလျှော်ပဲခွင့်ရေးချိုးဖောက်သူတွေကိုအန်တူခဲ့ကြတယ်တွန်းလှန်ခဲ့ကြတယ်ဆိုတာကျွန်တော်တို့နိုင်ငံရဲ့တမိုင်းရတည်တည်ထူထူသားဖြစ်ပါတယ်အခုကျွန်တော်တို့တိုင်းပြည်မှာအင်တန်စိုးရိမ်ဝဲကောင်းတဲ့လူမျိုးရေးဘာသာရေးပဋိပက္ခတွေကလည်းအရှိမတီပဲဆက်ပြီးတော့ရှိနေကြမှာသေးတယ်လူမျိုးတစ်မျိုးနဲ့တစ်မျိုးဘာသာတစ်ခုနဲ့တစ်ခုကြားမှာပဋိပက္ခတွေအခွင့်အရေးခွဲခြားတာတွေဖြစ်နေကြတယ်ကတကယ်တော့ကျွန်တော်တို့တိုင်းပြည်ရဲ့ပုံရိပ်ကျွန်တော်တို့ကိုယ်ကဘာသာရဲ့အနှစ်သာရတွေကိုထိခိုက်ရုံနဲ့မကဘဲနဲ့ဒီတိုင်းပြည်ထဲမှာနေထိုင်ကြတဲ့ကျွန်တော်တို့ပြည်သူပြည်သားအလုံးနဲ့ထိခိုက်ကြည်ခွဲခံစားကြရတာဖြစ်ပါတယ်။အခုကျွန်တော်တို့တိုင်းပြည်မှာတော့ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့ဒီမိုကရေစီအစိုးရတစ်ရရှိခဲ့ပါပြီ။ကျွန်တော်တို့ရွေးချယ်ခဲ့တဲ့အစိုးရတစ်ကလူတိုင်းတာတူညီတဲ့ခွင့်ရတွေကိုအမှတ်ခံနိုင်မဲ့နိုင်ငံရေးစနစ်ပြည်သူပြည်သားတွေအလုံးအတွက်လွတ်လပ်မှုကမ်းလှမ်းညီညွတ်မှုတရားမျှတမှုတွေကိုအမခနိုင်မဲ့စနစ်တွေကိုကြိုးစားပြီးတော့ကောင်တီဖော်လိမ့်မယ်လို့ကျွန်တော်ယုံကြည်မျှော်လင့်ပါတယ်။ဒီစနစ်ကိုကောင်တီဖော်နိုင်မှုကျွန်တော်တို့နိုင်ငံဟာတည်ငြိမ်အေးချမ်းနေဖို့လိုပါတယ်။ဒါကြောင့်ကျွန်တော်တို့ပြည်သူတွေကိုယ်တိုင်ကလည်းအသားရောင်လူမျိုးကြားမလိန်ကွဲပြားမှုအသက်အရွယ်စတဲ့မတူကွဲပြားမှုတွေကိုလက်ခံပြီးတော့အချင်းချင်းချစ်ခင်ညှင်းနှီးမှုအပြန်အလှန်လေးစားယုံကြည်မှုတွေနဲ့ရှေ့ဆက်ကြရမှာဖြစ်ပါတယ်။ကျွန်တော်တို့နှစ်ပေါင်းများစွာဒုက္ခဆင်းရဲတွေခံစားကြရပြီးဖြစ်ပါတယ်။ဒါတွေကိုဆက်ပြီးတော့ကျွန်တော်တို့ကိုယ်တိုင်ရောတပားသူတွေကိုရောဆက်ပြီးတော့မခံစားစေလိုတော့ပါဘူး။ဒါကြောင့်မို့ကျွန်တော်အနေနဲ့ယုံကြည်တာကကျွန်တော်တို့အားလုံးဟာတိုင်းပြည်ကိုတာတူညီမျှတဲ့အခွင့်အရေးရှိတဲ့တိုင်းပြည်ဖြစ်ထူထောင်ကြဖို့လူတိုင်းမှာတာဝန်ကိုယ်စီရှိကြတယ်ဆိုတာလည်းပါတယ်။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့
ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့အမေရိကန်ပြည်ထောင်စုကိုလေ့လာရေးခရီးရောက်ရှိနေတဲ့မြန်မာသတင်းသမားကိုဝလုံးရဲ့ယုံကြည်ရာကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။တူရကီနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုဆက်ပြီးဖိနှိပ်ထားဆဲဖြစ်ပါတယ်။တိတ်မကြသေးခင်ကပဲအတိုက်ခံသတင်းစာကြီးခမ်ဟူရီယတ်ရဲ့အယ်ဒီတာချုပ်ခန်တန်တာနဲ့အဲ့ဒီသတင်းစာတိုက်ရဲ့အန်ကာရာမြို့ကဌာနချုပ်အကြီးအကဲအာဒမ်ဂူတို့နှစ်ယောက်ကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ထောင်ဒဏ်အပြစ်ပေးခဲ့ပါတယ်။သူတို့နှစ်ယောက်ပေါ်တူရကီတရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ချက်ပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကစိုးရိမ်ပူပန်ကြောင်းပြောကြားခဲ့ပြီးဒီမိုကရေစီနှိကြလွတ်လပ်တဲ့တိုင်ဝမ်အတွက်အထူးအရေးကြီးဆုံးလိုအပ်ချက်တစ်ခုဖြစ်တဲ့အမိခိုကင်းပြီးလွတ်လပ်တဲ့သတင်းမီဒီယာဖြစ်ပေါ်လာအောင်တူရကီအာဏာပိုင်တွေကပံ့ပိုးပေးဖို့ပြောဆိုလိုက်ပါတယ်။တချို့နိုင်ငံမှာပဲတူရကီရဲ့လွတ်လပ်သောဆက်သွယ်ရေးမီဒီယာကွန်ရက်ကထုတ်ပြန်တဲ့2016ခုနှစ်ပထမ3လပတ်အစီရင်ခံစာမှာသတင်းတောက်28ယောက်နဲ့ထုတ်ဝေသူ10ယောက်တို့ကိုလက်တလောဖမ်းဆီးထားတာနဲ့တချို့နိုင်ငံမှာပဲသတင်းနဲ့ပုံနှိပ်လုပ်ငန်းအဖွဲ့ဝင်ပေါင်း184ယောက်တို့ဟာလည်းအလုတ်ဖြုတ်ပစ်တာဒါမှမဟုတ်အလုတ်ထွက်ဖို့ဖိအားပေးတာခံခဲ့ရကြောင်းဖော်ပြထားပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုအခြေစိုက် Freedom House အဖွဲ့ကြီးကလည်းသူတို့ရဲ့2016ခုနှစ်လွတ်လပ်စွာပုံနှိပ်ထုတ်ဝေခွင့်ဆိုင်ရာအစီရင်ခံစာမှာတူရကီနိုင်ငံကိုစာနယ်ဇင်းလွတ်လပ်ခွင့်မရှိတဲ့တိုင်းပြည်စီရင်မှမကြသေးခင်ကပဲထည့်သွင်းခဲ့ပါတယ်။တူရကီရဲ့အဆင့်ကို6မှတ်တိုးလိုက်တာကလည်းတဖြည်းဖြည်းဆိုးဝါးလာတဲ့လမ်းကိုဥတီနေကြောင်းသိသာစေပါတယ်။တူရကီနိုင်ငံအနေနဲ့ကိုယ်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ OSCE လို့ခေါ်တဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကချမှတ်ထားတဲ့တရားမျှတမှုလွတ်လပ်တဲ့တရားစီရင်ရေးနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စတာတွေအပါအဝင်ဒီမိုကရေစီအခြေခံမူတွေအတိုင်းလိုက်နာဆောင်ရွက်သွားဖို့တူရကီနိုင်ငံရဲ့မိတ်ဆွေအနေနဲ့ရောနေတိုးတပ်ဖွဲ့ရဲ့မဟာမိတ်အနေနဲ့ပါထပ်မံတိုက်တွန်းလိုပါတယ်လို့မစ္စတာကာဘီကပြောသွားခဲ့ပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။သောရရှင်တို့အခုကြားခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးအပ်ပါရခင်ဗျာ။ VOE မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုစောဝင်းလိုင်ကတလဲအကြီးညာပေးပါလိမ့်မယ်ခင်ဗျာ။
နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းဒေသကနေလွန်ခဲ့တဲ့နှစ်နှစ်တုန်းကဘိုကိုဟာရမ်စစ်တပ်အဖွဲ့ကပြန်ပေးဆွဲခဲ့တဲ့မိန်းကလေးចောင်းသူတွေကပထမဆုံးပြန်လဲကယ်တင်လိုက်နိုင်တဲ့ចောင်းသူလေးတွေရဲ့အတွေ့အကြုံကိုစစ်ဖက်အရာရှိတွေကမင်းမြန်စစ်ဆေးနေတယ်လို့သက်ဆိုင်ရာအရာရှိတွေက VOE ကိုပြောပါတယ်။အခုပြန်လွတ်လာသူအမီနာအလီဟာ2014ခုနှစ်ဧပြီလတုန်းကခြေပုတ်ဒေသမှာရှိတဲ့အစိုးရအလဲတန်းចောင်းကိုအစ္စလာမစ်စစ်သွေးကြွတွေဝင်ရောက်စီးနှင်ပြီးចောင်းသူလေး300ကျော်ကိုပြန်ပေးဆွဲသွားတဲ့အထက်ပါသွားတဲ့ចောင်းသူတူဖြစ်ပါတယ်။လီဗျာနိုင်ငံမှာရှိနေတဲ့ထောင်နဲ့ချီတဲ့အိုင်းရဲ့အစ္စလာမစ်စစ်သွေးကြွတွေကိုချေမှုန်းဖို့ရာလီဗျာအစိုးရဘက်ကအစင်းသင်းဖြစ်တာနဲ့အမေရိကန်စစ်တပ်ကတင်တန်းနဲ့လက်နက်အကူအညီပံ့ပိုးပေးသွားဖို့အသင့်ပြင်ထားတယ်လို့အမေရိကန်စစ်တပ်ရဲ့အာဖရိကဒေသကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ရုရှားနိုင်ငံဆိုချီမြို့မှာကျင်းပမဲ့ရုရှားနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကြားဆက်ဆံရေးအနေနဲ့ဆက်ပြီးအထိမ်းအမှတ်ထိပ်သီးဆွေးနွေးပွဲတွေ့ဖို့သမရဥထင်ကျော်ဟာဗုဒ္ဓနေ့မနေ့ကရန်ကုန်မြို့ကနေထွက်ခွာသွားပြီဖြစ်ပါတယ်။ဒါဟာသမရတာဝန်ယူပြီးကလေးကဥထင်ကျော်ရဲ့ဒုတိယမြောက်နိုင်ငံသားခီးစဉ်ဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးဒေါန်ဆန်းစုကြည်ကတော့ဒီခီးစဉ်မှာလိုက်ပါမတော့ပါဘူး။သမရဥထင်ကျော်ကိုရန်ကုန်လေစိတ်မှာလိုက်ပါပို့ဆောင်ကြသူတွေလည်းရန်ကုန်တိုင်းဒေသရေးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုဗိုလ်မှူးချုပ်မျိုးစော်သိန်းအနေဒီနာယကသူရဥထင်ဦးတို့နဲ့အတူအမေရိကန်ပြည်ထောင်စုကပြင်မာထားတန်ခတ်ပေးဆိုတဲ့အထက်ထိတ်တန်းကနေရှိနေတဲ့စတီဗင်လော့ခေါ်ဥထုမြန်နိုင်လည်းထူးခြားစွာပါဝင်နေတာကို Facebook လူမှုကွန်ရက်မှာတင်ထားတဲ့တပ်ပုံတွေမှာမြင်တွေ့ကြရပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လွန်ဟာလာမယ့်ဇွန်လအတွင်းမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းစင်ကာပူမြန်မာအသက်မွေးဝမ်းကြောင်းမှုဆိုင်ရာတင်နန်းကျောင်းတစ်ခုကိုတရားဝင်ဖွင့်လှစ်သွားဖို့ရှိတယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီး Vivian Balakrishnan ကပြောဆိုလိုက်တာဖြစ်ပါတယ်။နေပြည်တော်မှာကျင်းပတဲ့စင်ကာပူမြန်မာနိုင်ငံသား250ကြာတန်တမာဆက်ဆံရေးဂုံပြညာဆော်ဝဲဘုတ်ထူးနေကကျင်းပရာမှာစင်ကာပူနိုင်ငံသားရဲ့ဝန်ကြီးကအဲ့ဒီလိုပြောကြားခဲ့တဲ့အကြောင်း Channel News Asia သတင်းမှာဖော်ပြထားပါတယ်
ထိတန်းရောက်နိုင်ငံတကာသတင်းချင်းကျုပ်ကိုကုစုံဝင်းလိုင်ကြီးညာသွားခဲ့တာဖြစ်ပါတယ်အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ် VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကမ္ဘာအနှံ့ကတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.